Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2015ခုနှစ်အောက်တိုဘာလ29ရက်ကြာသပတေးနေ့ညနေပဲ6နာရီကနေ9နာရီအထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကို Mike Pugh ထွေးနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ညမှာပါ။စီးရီးယားရေးနိုင်ငံကဆွေးနွေးပွဲကိုဒီကနေ့ဗီယက်နမ်မှာကျင်းပဖို့ရှိပါတယ်။ဂျပန်ကအမေရိကန်စစ်စခန်းတစ်ခုဆောက်လို့ရပြန်စတင်နေပြီးကန့်ကွက်သူတွေကလည်းကန့်ကွက်တော့မှာပဲမြမရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးစိုးရိမ်စရာအခြေအနေတွေရှိနေတယ်လို့ကုလလူ့ခွင့်ရေးကုစရေကပြောပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတန်းတွေကိုလည်းကြားပါမယ်ခင်ဗျာ
အခုညနေခင်းနာဆင်ရမယ့်နိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနေရာပြောင်းလဲကြောင်းကိုပြောပြပေးသွားမှာဖြစ်ပြီးမြမပြည်ဆိုင်ရာသတင်းဆောင်ပါတွေမှာတော့ရှမ်းပြည်နယ်မြောက်ပိုင်းတပ်ပွဲအခြေအနေတွေနဲ့ပတ်သက်လို့
မနေ့ညလည်းလက်နေကြီးကြတာတော့ចောင်းသားတွေဆိုညကလေးကရှောင်းသားတာလက်နေကြီးကြတာကចောင်းနဲ့ကြိုက်90လောက်ပဲဝေးတာဟောနေ့အိမ်နှလုံးထိတယ်အဲ့ဒီ
ရှမ်းတန်တော်စင်သတင်းတော်နန်းဟောင်းရဲ့ပြောကြားချက်ဖြစ်ပါတယ်နားဆင်ကြရမှာပါရှင်တခါဘကတာများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုကိုဖမ်းသွားတဲ့ဖမ်းသွားပြီမဲ့ဘယ်နေရာမှာချုပ်နှောင်ထားတယ်လဲမသိရသေးတဲ့အခြေအနေနဲ့အတူအစီအစဉ်နောက်ပိုင်းမှာတော့ရွေးကောက်ပွဲအထူးအစီအစဉ်တွေကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြေညာပေးပါမယ်ရှင
်စီးရီးယားရေးနိုင်ငံတကာဆွေးနွေးပွဲတွေကိုဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာဒီကနေ့စတင်ပါဖို့စီစဉ်ထားပါတယ်စီးရီးယားမှာ၄နှစ်ခွဲကြာဆက်မပြတ်ဖြစ်နေတဲ့ထိတ်လန့်တုန်လှုပ်ဖွယ်ခြင်းတွေဆုံးသက်စေဖို့ဒါဟာလေပေါင်းများစွာအတွင်အလားအလာအကောင်းဆုံးအခွင့်အလမ်းဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒီကနေ့လုံမဲ့ဒုတိယအကြိုအလို့သဘောဆွေးနွေးပွဲဒီမှာအမေရိကန်ပြည်ထောင်စုရုရှား၊ဆော်ဒီအာရေဗျာနဲ့တူရကီနိုင်ငံတွေကအကြီးတန်းတန်တမန်တွေတက်ရောက်ကြပါမယ်။တောက်ကြနေမှာတော့စီးရီးယားဆွေးရောက်ကိုအဓိကကြောထောက်နောက်ခံပေးနေတဲ့နိုင်ငံတွေထဲကအီရန်နိုင်ငံအပါအဝင်တခြားနိုင်ငံတွေကကိုယ်စားလှယ်တွေပါပါဝင်တဲ့အစည်းအဝေးကိုလုပ်မှာပါ။စီးရီးယားရဲ့နိုင်ငံရေးအနာဂတ်နဲ့ပတ်သက်တဲ့နိုင်ငံဆောင်ဆွေးနွေးပွဲဒီမှာတိုးတက်မှုရနိုင်မယ့်အလားအလာပေါ်အမေရိကန်လွှတ်တော်အမတ်တို့ကတော့မေးခွန်းထုတ်နေကြပါတယ်။သူတို့ပြင်တော့သမရဘာချောက်ရဲ့အဆက်အပေါ်အမေရိကန်ကထားတဲ့သဘောထားနဲ့ရုရှားနဲ့အီရန်နိုင်ငံတွေကထားတဲ့သဘောထားကြောင့်မှကွဲပြားနေတာကြောင့်ဖြစ်ပါတယ်
။ဂျော်ဒန်မြစ်နောက်ဘက်ကမ်းမှာဒီကနေ့ဓာတ်ထိုက်ခဲ့သူပါလက်စတိုင်းတအူဖြစ်ခတ်ခံရပြီးဒဏ်ရာပြင်းထန်ရသွားတယ်လို့အစ္စရေးလုံခြုံရေးတပ်ဖွဲ့ကပြောပါရယ်။ကပ်ပီးစုတစ်ခုကျရောက်သလိုဖြစ်လာနေပြီလို့ကုလသမဂ္ဂကသတိပေးနေတဲ့အစ္စရေးနဲ့ပါလက်စတိုင်းကြားကအကြမ်းဖက်မှုတွေထဲမှာဒါဟာအခုနောက်ဆုံးဖြစ်ရပါ။နှစ်ချမ်းကွဲနေတဲ့ဟေဘရွန်မြို့က Tomb of the Patriarchs ဘာသာရေးအထွတ်မြတ်အနေအထားမှာဖြစ်ပွားခဲ့တဲ့ဓာတ်ထိုးတိုက်ခိုက်မှုအတွင်းမှာတော့အစ္စရေးစစ်သားတို့တန်ရာအနေငယ်သာရခဲ့တယ်လို့အစ္စရေးစစ်တပ်ရဲ့ညညာချက်တစ်ခုမှဖော်ပြထားပါရယ်အစ္စရေးခြေချနေထိုင်သူတွေရှိတဲ့အဲ့ဒီနေရာမှာတင်းမာမှုတွေအရှိန်မြင့်နေတာပါတလကျော်ကြာပါလက်စတိုင်းကျန်းဖတ်မှုတွေအတွင်းအစ္စရေး17ယောက်နဲ့ပါလက်စတိုင်း58ယောက်သေဆုံးခဲ့ရပြီးပါပြီပါလက်စတိုင်းအများစုသေဆုံးရတာဟာအစ္စရေးအရက်သားတွေရဲနယ်စစ်သားတွေကိုသူတို့ကဓာတ်နဲ့ထိုးတာမှမဟုတ်ပြစ်ခတ်တိုက်ခိုက်တဲ့အချိန်တွေနဲ့အဲ့ဒီလိုတိုက်ခိုက်ဖို့ကြိုးစားတဲ့အချိန်တွေမှာသေဆုံးကြတာဖြစ်တယ်လို့အစ္စရေးဘက်ကပြောပါရယ်မွတ်စလင်တွေရောဂျူးတွေရောအလေးမြတ်ထားတဲ့အရှိဂျေရုဆလင်ကဘာသာရေးအထွတ်မြတ်နေရာကိုအစ္စရေးတို့ကသိမ်းပိုက်ပြီးပါလက်စတိုင်းရက်ွက်တွေကိုနေရာကနေဖယ်ရှားဖို့စီစဉ်နေတယ်ဆိုတဲ့ကောလာဟလတွေကြောင့်အကြမ်းဖက်မှုတွေအရှိန်မြင့်လာခဲ့တာပါဒီချိန်တွေကိုချက်ချင်းမရက်တန်နိုင်ဘူးဆိုရင်အကြမ်းဖက်မှုတွေဟာကပ်ပီးစုကြီးတစ်ခုချက်ရသလိုဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးဇိုင်အယ်ဟူစိန်ကတော့မနေ့တုန်းကပဲထပ်မံသတိပေးပြောဆိုခဲ့ပါတယ်ရှင
်အီရန်နဲ့ဆီးရီးယားနိုင်ငံတွေကအစ္စလာမ်စစ်သွေးကြွ IS အစွန်းရောက်တွေကိုအရှိန်မြင့်ပြီးထိုးစစ်ဆင်နေတာနဲ့အမျှရေရှိမြေပြင်စစ်ဆင်ရေးတွေကိုပမာဏကြီးကြီးမားမားလုပ်သွားဖို့ရည်ရွယ်ချက်မရှိဘူးလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။မဟာဗျူဟာပြောင်းလဲတဲ့မှာလေကြောင်းတိုက်ခိုက်မှုတွေပိုလုပ်တာနဲ့မြေပြင်စစ်ဆင်ရေးတွေကပါလာနိုင်ခြင်းရှိတယ်လို့ကာဝေးဝန်ကြီးအက်စကာတာကပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကလုပ်တဲ့တိုက်ခိုက်မှုလိုမျိုးစီးနင်းတိုက်ခိုက်တာတွေပိုလုပ်သွားနိုင်ခြင်းရှိတယ်လို့ဒီသတင်းဘက်ကွန်ဂရက်လွှတ်တော်ကျောင်းနာဝတ်တခုမှာဝန်ကြီးကတာကပြောသွားပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအီရက်မှာတစားကန်အယောက်80လောက်ကိုကယ်တင်တဲ့စစ်ဆင်ရေးတခုအတွင်းကာတပ်ဖွဲ့တွေကိုအမေရိကန်တပ်ဖွဲ့တွေကအကြံပေးကူညီခဲ့တာဖြစ်ပြီးအမေရိကန်ကွန်မန်ဒိုတယောက်တော်မှတည်ဆုံခဲ့ရပါတယ်။ IS တပ်ဖွဲ့တွေကိုတိုက်ခိုက်တာမှာအမေရိကန်အနေနဲ့အတော်လေးလုံနေရတယ်ဆိုတာကိုဝန်ကြီးကာတာနဲ့ပူးတွဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌတို့ကအတိအမှတ်ပြုပြောပါတယ်။2012ခုနှစ်မှာအီရက်ကမြေပြင်တပ်ဖွဲ့အရေးတွေကိုရှော့ချပြီးတဲ့နောက်အီရက်နဲ့ဆီးရီးယားမှာအမေရိကန်မြေပြင်တိုက်ခိုက်ရေးတပ်ဖွဲ့တွေအသုံးပြုဖို့သမ္မတဘရက်ကိုဘာမာကအခုချိန်ထိပယ်ချထားပါတယ်။ပြီးခဲ့တဲ့နှစ်မှာတော့အဲ့ဒီနှစ်နိုင်ငံက IS စစ်သွေးကြွတွေကိုလေကြောင်းကနေစပြီးတိုက်ခိုက်နေကြတာပါ
။ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းကအမေရိကန်စစ်ခြေစိုက်စခန်းတစ်ခုမှာဆောက်လုပ်ရေးလုပ်ငန်းတွေပြန်စနေပါပြီ။အမေရိကန်စစ်စခန်းကိုအငင်းပွားဝယ်ပြောင်းရွှေ့မဲ့ကိစ္စတားဆီးဖို့ကျွန်းအုပ်ချုပ်ရေးမှူးကကြိုးစားတဲ့အပေါ်ဂျပန်ဆွေရကအနိုင်ရလိုက်တဲ့သဘောပါ။မြေကြီးအသေးအပြောင်းလုပ်မဲ့ပစ္စည်းတွေနဲ့အတူဟ Hinoku Pinlewe Salo Yelong Gwengu, Ludumari, Yalarane, Mia, Doda Trinity, Sanapiadu Rihale, Apimbama Suini Tavare, Sanapiadu Miapiaga, Lamoma Tambi, Wimbago, Peso Gajarawa. American Marine Chapoye, Futama Lita, Chisai Sakan, Tre, Niade Abo, Okinawa, Ocho Yimu, Takishi Unagane, Tman Suyaru Ja, Ninanjare, August Lagrega, Salo Yelong Rigu, Yasai Tarawa. ဆွေးနွေးပွဲဒီမှာအောင်မြင်ဖြစ်ပြီးတဲ့နောက်အခြေစိုက်စခန်းတည်ဆောက်ဖို့သူ့ရင်အုပ်ချုပ်ရေးမှုထုတ်ပေးထားတဲ့ခွင့်ပြုချက်ကိုဦးနာကကပယ်ဖျက်ခဲ့ပါတယ်။ဦးနာကရဲ့ပယ်ဖျက်ချက်ကိုဂျပန်ကာကွယ်ရေးဝန်ကြီးဌာနကမီယာဝန်ကြီးကီချီအီရှိစီအယူခံဝင်ခဲ့ပြီးတော့အင်္ဂါနေ့မှာတော့မီယာဝန်ကြီးကဦးနာကရဲ့ဆုံးဖြတ်ချက်ကိုပယ်ဖျက်လိုက်ကြပါ။ဒေသစင်ရဆူရရင်းနဲ ခဲ့ကြတာပါရှင်
ဒီကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝီကနေကြာသပတေးညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ကျင်းပဖို့ရပိုင်းမဲ့လူတော်တွေရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေတွေရှိနေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကပြောလိုက်ပါတယ်။လူညုံရေးအခြေအနေကြောင့်ယာနဲ့ကြီးတဲ့မြို့နယ်တွေနဲ့ကြေးရွာအုပ်စုတွေမှာယူကော့ပွဲတွေမကျင်းပဖို့ကော်မရှင်ကဆုံးဖြတ်တဲ့ပေါ်ဆိုရင်ကြောင့်မစ်ဆန်ဟီလီကပြောပါတယ်။ယူကော့ပွဲကိုစောင့်ကြည့်လေ့လာဖို့ပြည်ရင်းပြည်ပကလေ့လာသူတွေကိုခွင့်ပြုထားတဲ့အပေါ်ရန်ဟီလီကကြိုဆိုပေမဲ့စစ်တပ်ဖွဲ့ဝင်နဲ့မိသားစုတွေကြိုတင်မဲ့ပြည်တာကိုစောင့်ကြည့်လေ့လာခွင့်မပြုဘူးလို့ပြောတာတွေကတော့စိတ်ပျက်စရာပဲလို့သူကဆိုပါတယ်။ဒီလိုမျိုးစောင့်ကြည့်လေ့လာခွင့်နဲ့ပတ်သက်တဲ့အခြေအနေတွေကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ပေါ်ရူနီကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့ထွေထွေညီလာခံတတိယကော်မတီမှာမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာအစည်းအဝေးကိုတင်သွင်းချိန်တွင်မစ်ဆန်ဟီလီကအဲ့လိုပြောသွားတာပါကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်တင်ကတော့မစ်ဆန်ဟီလီရဲ့အစည်းအဝေးမှာချုပ်ရင်းအားနည်းချက်တွေရှိတယ်လို့ထောက်ပြတယ်လို့အစည်းအဝေးကိုလည်လာဖို့အချိန်ကောင်းကောင်းမရခဲ့တဲ့ပေါ်လေမကျေနပ်ချက်ကိုတရားဝင်တင်သွင်းခဲ့ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီရဲ့လူ့ခွင့်ရေးနဲ့ပတ်သက်ပြီးတိုးတက်မှုတွေပိုရလာတာလွတ်လပ်ခွင့်တွေပိုရလာတာစတဲ့အခြေအနေတွေကိုအစည်းအဝေးမှာဖော်ပြမထားဘူးလို့သံမတ်ကြီးဦးကျော်တင်ကထောက်ပြပါတယ်ယူကော့ပွဲကြလက်တွေအပေါ်ယုံကြည်လက်ခံမှုနဲ့တရားဝင်မှုရှိတယ်လို့အများကလက်မခံဘူးဆိုရင်တော့ယူကော့ပွဲနောက်ပိုင်းသမရသည့်တအူရွေးချယ်တာမှာအစိုးရသည့်တရားဖွဲ့စည်းတာမှာမတိမငြိမ်အခြေအနေတွေနဲ့တင်းမာမှုတွေကြုံရနေတာကြောင့်ကုလသမဂ္ဂနဲ့နိုင်ငံတကာတိုင်းဝိုင်းအနေနဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်သွားဖို့အင်မတန်အရေးကြီးတယ်လို့မစ်ဆန်ဟီလီကပြောသွားပါတယ်
အမေရိကန်အောက်လွှတ်တော်အမတ်ဖော်ရိုင်ယန်ဟာအသင်ခံဖို့ရှိနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌတာဝန်ကိုယူဖို့ဒီနေ့ကြာတာရင်းနေ့မှာထောက်ခံအတည်ပြုချက်ရလိမ့်မယ်လို့မျှော်လင့်ရပါတယ်။မနေ့ကသတင်းတောက်တွေနဲ့တွေ့ဆုံရမှာမစ္စတာရိုင်ယန်ကသူ့အနေနဲ့ကွန်ဂရက်လွှတ်တော်ရဲ့ဩဇာအကြီးဆုံးနေရာတွေကတစ်ခုဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌတာဝန်ကိုရယူနိုင်ဖို့ရှိတာနဲ့ပတ်သက်လို့ပြောသွားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအောက်လွှတ်တော်မှာ Republican လွှတ်တော်အမတ်တွေကြားကွဲလွဲမှုတွေရှိနေတဲ့အခြေအနေကိုပြန်လည်ဆူဆီးပြီး Republican Party ရဲ့အမြင်ယူဆတွေကိုပြန်လည်ခိုင်မာအောင်လှုပ်ဆောင်သွားမယ်ကြောင်းမစ္စတာရိုင်ယန်ကပြောခဲ့ပါတယ်။သူ့ကိုအောက်လွှတ်တော်ဥက္ကဋ္ဌအသစ်အဖြစ်ခန့်အပ်တဲ့မသိစရာကိုတော့ဒီကနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ကြမှာဖြစ်ပြီးမစ္စတာရိုင်ယန်အတည်ပြုခံရနိုင်ပွဲရှိနေတာပါ။အောက်လွှတ်တော်ဥက္ကဋ္ဌရာထူးကနေနှုတ်ထွက်သွားတဲ့ဂျွန်ပီနာကိုလည်းသူ့ရဲ့ထူးခြားတဲ့လှုပ်ဆောင်ချက်တွေအတွက်မစ္စတာရိုင်ယန်ကကျေးဇူးတင်ကြောင်းပြောခဲ့ပါရယ်။မစ္စတာဘီနာဟာပြီးခဲ့တဲ့လကမထင်မဲ့ပဲရာထူးကနေနှုတ်ထွက်မဲ့အကြောင်းကြေညာခဲ့တာကြောင့်လွှတ်တော်အတွင်းမှာအံ့အားသင့်မှုတွေဖြစ်ခဲ့ရတာပါ။သူ့ရဲ့ Republican Party ဝင်တချို့ကကန့်ကွက်နေတဲ့ကြားကပဲနှုတ်ထွက်မဲ့အကြောင်းကိုကြေညာခဲ့တာပါရှင်။
အမေရိကန်သမ္မတယူကော့ပွဲဝင်ဝင်ရောက်ဖို့ကြိုးစားနေတဲ့ Republican Party ကကိုယ်စားလှယ်တွေအကြားတတိယအကြိမ်လုပ်တဲ့စကားဆက်ထုတ်ပွဲမှာကိုယ်စားလှယ်ဆယ်ယောက်တည်းအကောင်းဆုံးပြောနိုင်ခဲ့သူကမာကိုရူဘီယိုဖြစ်တယ်လို့လှစ်လာသူတွေကပြောပါတယ်။သူရဲ့မိတ်ဆွေကြီးဖြစ်တဲ့ Jeb Bush နဲ့အပြန်အလှန်အခြေတင်ပြောကြတာမှာ Florida ထက်လွတ်တော်မှမာကိုရူဘီယိုကအသာစီးရခဲ့တဲ့ပုံရှိပါတယ်။အင်ဂျန်မြေလုံငန်းပိုင်ရှင်တတိကြီး Donald Trump ကတော့လာပေါင်းများစွာသူထိန်းထားတဲ့နံပါတ်၁နေရာကိုလက်လွတ်ရတော့မယ်ပုံရှိနေပါတယ်။ပထမနှစ်ကြိမ်စကားဆက်ထုတ်ပွဲတွေနဲ့နှိုင်းယှဉ်မယ်ဆိုရင်ဒီပွဲမှာတော့ Trump ဟာပို့ပြီးတော့ငြင်းငြင်းဆိတ်ဆိတ်ရှိပြီးကိုကူကံကောက်ွယ်နေရတဲ့ပုံရှိခဲ့ပါတယ်။နောက်ဆုံးထွက်ထားတဲ့လူလူစစ်တမ်းအများပြားမှာအငိမ့်စားအာယုံကျော်ဆရာဝန် Bankerson က Trump ထက်ထောက်ခံမှုပိုရတာကိုပြပါတယ်။ဘူဒူးနိညာကကျင်းပတဲ့ဒီစကားဆက်ထုတ်ပွဲတွင်အစိုးရအတွက်အခွန်ကောက်ဆံရသူတို့ရဲ့အဆွေပြုချက်တွေပေါ်ကိုယ်စားလှယ်လောင်းတူးစီကိုမေးခွန်းထုတ်ခဲ့ပါတယ်။ဒါပေမဲ့လည်းစကားဆက်ထုတ်ပွဲမှာပါတဲ့လူများလုံးနဲ့အတွက်ကိုယ်စားလှယ်လောင်းတွေအနေနဲ့သူတို့ရဲ့အစီအစဉ်တွေကိုအပြည့်အစုံပြောခွင့်မရကြပါဘူး။အမေရိကန်သမ္မတရွေးကောက်ပွဲကို2016ခုနှစ်နိုဝင်ဘာလမှာကျင်းပမှာဖြစ်ပါတယ်။
အမေရိကန်ပြည်တော်စုကိုရောက်နေတဲ့ဗြိတိန်တော်ဝင်မင်းသားဟယ်ရီဟာအမေရိကန်သမ္မတကတော်မစ်ရှယ်အိုဘားမားနဲ့ဒုသမ္မတကတော်ဒေါက်တာဂျီလ်ဘိုင်ဒန်တို့နဲ့အတူဒဏ်ရာရစစ်မှုထမ်းတွေကိုကူညီတဲ့အစီအစဉ်တွေကိုလူတွေအာရုံစိုက်လာအောင်မိမောင်းထိုးပြတဲ့အနေနဲ့အမေရိကန်စစ်ကန်တစ်ခုကိုမနေ့ကတွားရောက်ခဲ့ကြပါဗျ။ထိခိုက်ဒဏ်ရာရထားသူစစ်မှုထမ်းဟောင်းတွေတောင်မကတခြားသောလူမှုဘဝတွေတည်တည်ကလူပုဂ္ဂိုလ်တွေရဲ့စိတ်ကျန်းမာရေးဆိုင်ရာပြဿနာတွေနဲ့ပတ်သက်လို့ကဲ့ရဲ့ပြောဆိုကြတာတွေကိုအဆုံးသတ်ကြဖို့မင်းသားဟယ်ရီကတိုက်တွန်းပြောဆိုခဲ့ပါဗျ။ သူတို့ရဲ့စိတ်ကြမ်းမာရေးအခြေအနေနဲ့ပတ်သက်လို့အများကကဲ့ရဲ့ကြမလားဆိုတဲ့စိုးရိမ်မှုတွေစစ်မှုထမ်းဟောင်းတွေအကြီးမားဆုံးရင်ဆိုင်ရတဲ့စိန်ခေါ်မှုပဲဖြစ်တယ်လို့မစ္စတာဟယ်ရီကပြောသွားပါတယ်။မင်းသားဟယ်ရီကပြောသွားပါတယ်စိတ်ထိခိုက်စရာတွေကိုကြုံခဲ့ရပြီးတဲ့နောက်ဖြစ်လာတဲ့စိတ်ဒဏ်ရာရမှုစိတ်ဖြစ်စီမှုနဲ့စိတ်ကြယောဂါတွေကိုစစ်မှုထမ်းတွေသာမကတခြားလူမှုအသိုက်အဝန်းကလူတွေလည်းကြုံနေကြရပြီးတော့ဒီလိုလူတွေကိုကူညီပေးဖို့လိုတယ်လို့လည်းသူကပြောပါဗျာ။ဒဏ်ရာရထားတဲ့စစ်မှုထမ်းတွေအတွက် Invictus Games လို့ခေါ်တဲ့နိုင်ငံတကာအားကစားပြိုင်ပွဲတွေပုံမှုရှိလာဖို့ကိုလည်းမင်းသားဟယ်ရီကကြိုးစားနေတာပါ။ပထမဆုံးအချိန်ဒီကစားပွဲကိုမင်းသားဟယ်ရီကပဲပြီးခဲ့တဲ့နှစ်တုန်းကလန်ဒန်မှာဦးဆောင်ကျင်းပပေးခဲ့တာပါ။အခုဒုတိယအချိန်ပွဲကိုတော့လာမယ့်မေလကျရင်အမေရိကန်ပြည်ထောင်စု Florida ပြည်နယ်Orlando မြို့မှာကျင်းပမှာဖြစ်ပါတယ်ရှင
်ဂျာတာဗရီနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါအခုလွှင့်နေတဲ့ရေဒီယိုအစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ burmese.voanews.com ကနေနားဆင်နိုင်ပါတယ်အခုနားဆင်ရမယ့်သတင်းဆောင်မတွေထဲမှာတော့အရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့စပါရစီရှင်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌအဖြစ်ကနေဒီလကုန်မှအနားယူရမယ့်လက်ရှိဥက္ကဋ္ဌဂျွန်ဘေနာနေရာမှာအစားထိုးဖို့ဒီကနေ့ကြာသာပတင်းနေမှာမဲခွဲဆုံးဖြတ်လိမ့်မယ်လို့မျှော်လင့်ရပါတယ် Republican လွှတ်တော်အမတ်တွေရဲ့မနေ့တုန်းကပါတီရင်းတကားပိတ်ဆွေးနွေးပွဲမှာဥက္ကဋ္ဌအဖြစ်အဆိုပြုခံရတဲ့ Wisconsin ပြည်နယ်အောက်လွှတ်တော်အမတ် Paul Ryan ဥက္ကဋ္ဌတဲ့အဖြစ်တာဝန်ပေးအပ်ခံရမယ့်အလားအလာတွေလည်းရှိနေပါတယ်။အမေရိကန်နိုင်ငံရေးလောကမှာဩဇာကြီးမာတဲ့အောက်လွှတ်တော်ဥက္ကဋ္ဌရွေးချယ်ပွဲအကြောင်း VOA သတင်းတောက်ရန်ချမ်းသတင်းပေးပို့ထားတာကိုတော့ကိုအောင်လွင်ဦးကတင်ပြထားပါတယ်ရှင်
။အမေရိကန်အခြေခံဥပဒေအရဒုသမနာပေးရင်သမနာတာဝန်ယူခွင့်ရှိသူဟာအောက်လွှတ်တော်ဥက္ကဋ္ဌပါ။အောက်လွှတ်တော်တစ်ခုလုံးမှာအမြင့်ဆုံးတာဝန်ယူရသူဖြစ်အောက်လွှတ်တော်ဥက္ကဋ္ဌရဲ့တာဝန်ဟာအင်တန်အရေးပါတယ်လို့လည်းအောက်လွှတ်တော်ရေးရကျွမ်းကျင်သူသမိုင်းပညာရှင် Matt Wasniewski ကပြောပါတယ်
။ The speaker also over the decades has become really the chief administrator
လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းဥက္ကဋ္ဌဟာအောက်လွှတ်တော်ထဲမှာအဓိကအုပ်ချုပ်ရတဲ့ပုဂ္ဂိုလ်တူဖြစ်လာပါတယ်။အောက်လွှတ်တော်တွေကကိစ္စရပ်အားလုံးလူလူကိုဥက္ကဋ္ဌကပဲနောက်ဆုံးအဆုံးဖြတ်ပေးပါတယ်
။ဥက္ကဋ္ဌအောက်လွှတ်တော်ကိုကူစားပြုပြီးတယ်လို့တော့သမရအများပြည်သူနဲ့ဆက်ဆံရတဲ့တာဝန်တွေလည်းယူရတယ်လို့ကက်သရီတက်ကတူဘာမောက်ကမက်ထရူဂရင်းကလည်းပြောပါတယ်
။ And then on top of that he is the top leader of his party.
ဒါရီအပြင်ပါတီရဲ့ထိပ်တန်းခေါင်းဆောင်လူအဖြစ်နဲ့လည်းကျွန်တော်တို့ရွေးချယ်လို့ရှိတတ်ပါတယ်။ဒါကြောင့်လဲပါတီအတွက်ဥပဒေတွေပြဋ္ဌာန်းနိုင်အောင်အစိုးရတာဝန်တွေအတွက်ကိုယ်စားလှယ်တွေစုဆောင်းနိုင်အောင်ကူညီရတယ်လို့ပါတီတွင်းကအစိုးရတာဝန်ထမ်းဆောင်သူတွေအတွက်လည်းရမုံငွေရှာပေးဖို့တာဝန်ယူရပါတယ်။သူတာဝန်ယူရတာအများကြီးပါ
Pennsylvania ပြည်နယ်က Frederick AC Mullenberg ကတော့1989ခုနှစ် April 1ရက်နေ့မှာပထမဆုံးအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့သူပါ။အစားတုန်းကတော့နိုင်ငံရေးထက်လွှတ်တော်တာဝန်တွေကိုထမ်းဆောင်မှုဖြစ်ပေမဲ့အချိန်ကြာလာတဲ့နှစ်အမြတာဝန်တွေပြောင်းလဲလာတယ်လို့လည်းပမောက်ခ Green ကပြောပါတယ်
။ They were sort of supposed to keep out of politics or of partisan conflict.
But နိုင်ငံရေးနဲ့ပဲဖြစ်ဖြစ်ပါတီတစ်ခုခုပဲပါတာမျိုးပဲဖြစ်ဖြစ်မလုပ်ရပါဘူး။ဒါပေမဲ့19ရာစုခေတ်ကစပြီးတဖြည်းဖြည်းပြောင်းလာတာမှာနိုင်ငံရေးပါတီတွေအားကောင်းလာတာနဲ့အမျှလွတ်တော်ဥက္ကဋ္ဌတွေကလည်းပါတီခေါင်းဆောင်တွေလိုပဲတွင်ကျလာပါတယ်။19ရာစုနှစ်ဒုတိယထပ်ဝက်လောက်ကစလိုက်တာဟာအခုအချိန်လောက်အထိပါပဲ
။သမိုင်းပညာရှင် Wasniewski ကလည်းဒီကနေ့ခေတ်လွတ်တော်ဥက္ကဋ္ဌရဲ့အခန်းကဏ္ဍဟာပြောင်းလဲလာတယ်လို့ပြောပါတယ
်။ In more modern Congress is someone who can drive policy
ကတိလွတ်တော်ထဲမှာသူဟာမူဝါဒတွေချမှတ်နိုင်အောင်တွန်းအားပေးတဲ့သူစစ်ဆက်တဲ့သူပါတီတွင်းကအုပ်စုခွဲတွေကြားမှာရောတခြားပါတီနဲ့ပါနှိမ့်နိုင်ပေးနိုင်သူဖြစ်လာပါတယ်
။အရေးကြီးတဲ့တာဝန်တွေယူရတဲ့လွတ်တော်ဥက္ကဋ္ဌနေရာကိုတော့အောက်လွတ်တော်အမတ်တွေသာမကဘယ်သူ့ကိုမဆိုရွေးချယ်ခွင့်ရှိတယ်လို့လည်းပမောက်ခ Green ကပြောပါတယ်
။ The Constitution is pretty vague about who can be speaker. All it says is that the House shall choose its speaker.
ဥက္ကဋ္ဌဖြစ်ခွင့်ရှိသူနဲ့ပတ်သက်လို့အခြေခံဥပဒေမှာတိတ်တဲတဲကွက်ကွက်မရှိပါဘူး။အောက်လွတ်တော်ကရွေးချယ်မယ်လို့ပဲပြောထားပါတယ်။ဒါကြောင့်လေကျွန်တော်ပြောခဲ့တယ်လို့ theory အရဘယ်သူမဆိုဥက္ကဋ္ဌဖြစ်ခွင့်ရှိပါတယ်။ကွန်ဂရက်လွှတ်တော်အမတ်တောင်းဖြစ်เสียမလို့ပါဘူး
။ဒါမှမဟုတ်အခုချိန်ထိအောက်လွှတ်တော်ဥက္ကဋ္ဌတာဝန်ယူဖို့သူ53ယောက်စလုံးကတော့အောက်လွှတ်တော်အမတ်တွေကြီးပဲဖြစ်ပါတယ်။6နှစ်ကြာတက်တဲမှာ Republican Party ရင်းကတင်းမာမှုတွေပါဝင်ပြဿနာပေါင်းစုံနဲ့ကြုံခဲ့ရပြီးတော့ပြီးခဲ့တဲ့လတည်းကပဲဓာတ်ရုပ်ကထွက်မယ်လို့ကြေညာခဲ့တဲ့လက်ရှိဥက္ကဋ္ဌဂျွန်ဘေနာကတော့ခေါင်းဆောင်မှုပြဿနာနဲ့ပတ်သက်လို့သတိပေးခဲ့တာပ
ါ။ This prolonged leadership turmoil
ဥဆောင်မှုပိုင်းမှာကာလကြာရှည်ကြုံနေရတဲ့အချက်တွေကဒီအဖွဲ့အစည်းကိုပြင်ဖို့မလွယ်အောင်ထိခိုက်သွားနိုင်ပါတယ်
။အစဉ်လာအဖြစ်အများစုနိုင်ရတဲ့ပါတီခေါင်းဆောင်ကတော့အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လို့ရှိပါတယ်။ဒါပေမဲ့လည်းတရားဝင်ရွေးချယ်ရမှာတော့အောက်လွှတ်တော်ကိုယ်စားလှယ်435ယောက်နဲ့အများစုရဲ့ထောက်ခံမဲ့ရရှိရမှာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးပြောပြခဲ့တာပါအခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေကိုဇက်တိုက်နားဆင်ရပါမယ် NCA ပြည်ရဲ့စာချုပ်လက်မှတ်ရေးထိုးဖို့ညှင်းဆန်ခဲ့တဲ့မြောက်ပိုင်းရှမ်းပြည်တံပရော SSPP SSC နဲ့မြန်မာစစ်တပ်တို့ကြားရှမ်းပြည်နယ်တောင်ပိုင်းမန်ရှုမြို့နယ်ဒေသအနှံ့မှာတိုက်ပွဲတွေဖြစ်နေတော့မယ်လို့ဒေသခံတွေကပြောပါတယ်အထူးသဖြင့်မြောက်ပိုင်းရှမ်းပြည်တံပရော Wihan ဌာနချုပ်နဲ့အနီးဝန်းကျင်ကရွာသားတွေကိုနေရက်ကနေပြီးတော့ထွက်ခွာဖို့မြန်မာစစ်တပ်ကညွှန်ကြားထားတာကြောင့်ဒီမနက်ကစပြီးတော့ဒေသကိုစွန့်ခွာနေကြရတယ်လို့မြန်မာစစ်တပ်ရဲ့လက်နက်ကြီးတန်းကြောင့် Wihan ဒေသခံတွေထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းတွေကိုတော့ထိုင်းချေဆိုင်ဖီယိုတဲ့တော့နိုင်ကွင်းအိမ်ကသတင်းပေးပို့ထားပါလေရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်ဆောင်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပါတယ်အထူးသဖြင့်မိုင်းရှူးမြို့နယ်နဲ့ဆက်ဆက်ရာမိုင်းဆန်တိုင်ရန်ဘက်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေစေလို့မိုင်းရှူးမြို့ခံသူဖြစ်သူကိုမောင်ခိုင်ကအခုလိုပြောပါတယ
်ခုကပတ်ပတ်လည်ပဲဗျမိုင်းရှူးမြို့နယ်ပတ်ပတ်လည်ကိုအကုန်ဖြစ်နေတယ်ဗျဒီဘက်ကကျွန်တော်တို့ဟိုဆူရဲကုန်းဖက်ဆန်းပေါ့အဲ့မှာလည်းဇက်တိုက်ဖြစ်နေတယ်ဗျမိုင်းရှူးနာပေါ့အဲ့ဒါလည်းနှစ်မိုင်သုံးမိုင်กว่าမှာပေါ့တောင်ဘက်ဆိုရင်လည်းမိုင်းဆန်ဘက်ပေါ့မြောက်ဘက်ဆိုရင်လည်းတိုင်ရန်ဘက်ပေါ့အဲကျွန်တော်တို့နောက်ဖက်မှာလည်းနောက်ဖက်မှာတော့ဝိုင်းအိုင်ဘက်ပေါ့အဲလေးဘက်လေးမျက်နှာပဲအကုန်လုံးဖြစ်နေတယ်အဓိကတော့အစိုးရစစ်တပ်ကထိုးစစ်ဆင်ပြာဗျ
ဒါအပြင်မြောက်ပိုင်းရှမ်းပြည်တပ်မတော်ဌာနချုပ်ရှိရာ1 high net 1 late main at အစရှိတဲ့ရွာကရွာသားတွေကိုဒီကနေ့နေ့လယ်12နာရီနောက်ဆုံးထားပြီးရွာကနေထွက်ခွာသွားဖို့မြန်မာတပ်မတော်ကနေညွှန်ကြားချက်ပေးလာခဲ့တယ်လို့ရွာသားတွေအနေနဲ့တင်းရှောင်နေရပြီလို့လည်းအဆိုပါမိုင်းရှူးဒေတာခန်ကိုမောင်ခိုင်ကအခုလိုဆက်ပြောပါတယ
်ဒီနေ့မှထုတ်ခိုင်းတယ်လို့ကြားတယ်ဗျာရွာသားတွေကတချို့ကြတော့မင်းညကလေးကစုံနေကြတယ်ဗျာတချို့ရွာတွေကြတော့မင်းညကလေးကသူတို့ပြစ်ထည့်နေတော့ပြေးနေကြတယ်ဗျာ
လက်ရှိဝဟန်ဌာနချုပ်အတွင်းမှာလည်းចောင်းသားကလေးတွေနဲ့တက်ကြီးရွယ်ဦးတွေကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ရာရှိတွေကနေလုံခြုံရေးချီနေရတင်းရှောင်ခိုင်းထားတယ်လို့ဝဟန်ចောင်းသားသူဖြစ်သူအိုက်ဆိုင်လင်းကရှမ်းဘာသာနဲ့အခုလိုပြောပါတယ်
อยู่ที่คุณลุงเขาได้ก็เขาที่สั่งว่าลูกอ่อนแล่คุณเฒ่าเนี่ยก็เนาะอันอยู่ในวันให้ในหัวมันเขา
ตูပြောသွားတာကတော့ဒီကနေ့ကျွန်တော်တို့လူကြီးတွေကဝန်ဟန်းရွာတဲ့ကကလေးနဲ့တက်ကြီးရွယ်ဦးတွေကိုရှောင်ခိုင်းထားပါတယ်ပြေးရရှောင်ရခဲ့တဲ့သူတွေပေါ့ဘာလို့လဲဆိုတော့ဗမာစစ်တပ်ကပယ်ချိန်လာပြစ်မယ်ဆိုတာခံမှန်းလို့မရဘူးလေရွာထဲမှာတော့စိတ်ငြိမ်၆ကတ်နေတယ်ဆိုပြီးရှမ်းဘာသာနဲ့ပြောဆိုခဲ့တာပါမနေ့ကမြောက်ပိုင်းရှမ်းပြည်တပ်မတော်ဌာနချုပ်ဝဟန်းဒီစာတင်ကြောင်းပေးမှာလက်နက်ကြီးကြားရပတ်ကွဲခဲ့လို့ရွာသားတွေထိခိုက်တန်ရာရရှိခဲ့တယ်လို့ထွက်ပြေးတိမ်းရှောင်နေရတဲ့အချိန်တွေကတော့ရှမ်းတန်တော်စစ်သတင်းဌာနကသတင်းထောက်နန်းဟောင်းကနေခုလိုပြောပြပါတယ
်စစ်ဖက်ဆိုင်ရာအရာရှိတွေပြောတာရှောင်တင်ရှောင်ထားရမယ်လို့အဲ့လိုတတိပေးထားလို့မနေ့ညလည်းတို့ဟိုဟာလက်နက်ကြီးကြားထားတော့ចောင်းသားတွေဆိုညကလေးကရှောင်ထားတာလက်နက်ကြီးကြားတာကចောင်းနဲ့ကြိုက်90လောက်ပဲဝေးတာဩနေ့အိမ်နှလုံးထိတယ်အဲ့အိမ်ပိုင်ရှင်ရဲ့ဇနီးနဲ့တမီးကြည့်တယ်အဲ့ဒီနောက်ပိုင်းတို့တညလုံးရှောင်ရတယ်အဲ့ဒီကြာသားတွေအကုန်လုံးဒီမနေ့အစောကြီးကတည်းကထွက်ပြေးနေကြတယ်လေအရှုပ်ရှုပ်ပေါ့ဝမ်ထိုင်းထဲမှာကြာသားတွေမရှိတော့ဘူ
းကြာသားတွေအနေနဲ့မိုင်းရှူးလာရှူးမိုင်းနောင်ဘက်မှာထွက်ပြေးတိမ်းရှောင်နေရတာဖြစ်ပြီးအရေးအတွက်ကိုတော့အတိမပြုတ်နိုင်သေးပါဘူးအခုလိုမြောက်ပိုင်းရှမ်းပြည်တပ်မတော်ဝန်ဟိုင်းဌာနချုပ်နဲ့အနီးဝန်းကျင်ရွာသားတွေထွက်ပြေးတိမ်းရှောင်နေရမှုနဲ့တိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိရှိဖို့အတွက် SSPP SSA ဘက်ကစ조사ဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူးအောက်တိုဘာလ29ရက်နေ့ကမြန်မာတပ်မတော်ကနေတိမ်းပိုက်ထားတဲ့မိုင်းရှူးမြို့နယ်တဲကကောင်းမုံမိန်တပ်စခန်းတစ်ခုကိုမြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကပြန်လည်တိမ်းပိုက်ခဲ့ပြီးမြန်မာစစ်တပ်ဘက်ကထိုးစစ်တွေပုံမှုလှုပ်ဆောင်လာတာလည်းဖြစ်ပါတယ်တပြည်လုံးအတိုင်းအတာပြစ်ခတ်ရစေး NCA သဘောတူစာချုပ်လက်မှတ်ရေးထိုးဖို့ညှင်းဆန်ခဲ့တဲ့ SSPP SSA မြောက်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ပေါ်မှာမြန်မာတပ်မတော်ကနေပြီးခဲ့တဲ့အောက်တိုဘာလ6ရက်နေ့ကတည်းကနေအခုထိထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်ကြည်တီမိုင်းရှူးတန်ရန်မိုင်းနောင်ဒေသတွေဘက်မှာတိုက်ပွဲပေါင်းအကြိမ်50ထက်မနည်းဖြစ်ပွားခဲ့တယ်လို့ဒေသခံရွာသား3000ကျော်ဟာလည်းစစ်ဘေးလွတ်ရာကိုဒုက္ခသည်ဖြစ်နဲ့တင်းချောင်နေရပါတယ်ဒီလိုဒေသအတွင်းမတည်ငြိမ်သေးတဲ့အခြေအနေတွေကြောင့်ရှမ်းပြည်နယ်အတွင်းမိုင်းရှူးမြို့နယ်တစ်ခုလုံး၊ကျေးတီမြို့နယ်တစ်ခုလုံး၊တန်ရံမြို့နယ်ကျေးရွာအုပ်စု၈အုပ်စုနဲ့ဖူပန်မြို့နယ်ကျေးရွာအုပ်စု48အုပ်စုတို့မှာရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေအောက်တိုဘာလ29ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြသွားခဲ့တာပါ။ဒါကဘကတများအဖွဲ့ချုပ်ဥက္ကဋ္ဌဖန်ဆီးခံရတဲ့အခြေအနေကိုလည်းကြည့်ရအောင်ပါရှင်။ဘဂတမြအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုကိုအာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်သွားပေမဲ့ဘယ်နေရာမှာချုပ်နှောင်ထားသလဲဆိုတာမသိရသေးတဲ့အတွက်မိသားစုကစိုးရိမ်နေပါတယ်။တခါဘယ်နေရာမှာမှန်းမသိရတဲ့အပေါ်မှာမိသားစုအနေနဲ့စိုးရိမ်ပူပန်ကြောင်းဖမ်းဆီးလာအခုလိုဖမ်းဆီးတာဟာလူခွင့်ရေးချိုးဖောက်တာဖြစ်တယ်လို့ဘဂတမြအဖွဲ့ချုပ်ကလည်းပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေကိုပြုပြင်ပြောင်းလဲဖို့အတွက်တပိတ်မောက်ချီတက်တာကြောင့် สุปูอองเล่าจอมูอปาวินตะชาป้อมมัดติเนี่ยพันวรันทุกข์ขันนายะเดพระกตามะอภัยจุองค์กถากูจอกูกูฮาดิกะเนมาเวพันซีขันแกยาล่ะบ่าตู้โกยางกงใต้ติงงานญ่อญ่อเนี่ยสัญญะเสียนี้มาพันซีตั้วแกจองพระกินผิดตู่อู้จอกะเปาะปะบาเดสัญญะซีกูกาซีตั้วอยู่มุ้งตั้วเว่ชิมาพันวาเลยเอชิยะพันตั้วล่ะบ่าสุนโตกะมายุกเกยางกงใต้สุราพั่วยงตั้วเลยครับเนี่ย
ไอ้มาส่งแล้วยังไม่ส่งแล้วเนาะรู้ว่าท่านมาท่านจะว่าไม่ต้องชี้เลยเนี่ยอีเว้ยเอ้าเราไม่ชี้ว่าอู้เลยส่วนที่เราเปลี่ยนช่วยไล่เลยเนี่ยเก่งดีอ่ะบ่มีตาส่วนนี้เนี่ยท่านซีตัวไหนเนี่ยเนี่ยเรื่องส่งสังเกตไปไหมส่งสังรู้ไม่ยากเลยด้วยส่งยังปูบันผู้เรียนสี่เนี่ยเจ้าของเลยเสียเปลี่ยนไปอะไรเลยเออส่งได้ตั้งแต่เช้าทุกคนตั้งแต่ปีนี้จะน้อยชิวเอชวีจะสอนเนี่ยครับเนี่ยอันนี้เราทำอยู่จนเราสอนตัวแล้ว
ဒါကတော့ဟိုနိုင်ငံကောင်းဆောင်ကောင်းအောင်လုပ်တာပါခင်ဗျာ။ပြည်ကြီးကောင်းအောင်လုပ်တဲ့ဟာပဲ။အဲအဲ့ဒီတွေကဒီဟိုသူ့မဲပြီးတော့လိုက်နေတယ်ဆိုတာတော့ကျွန်တော်သိပါတယ်။အဲသူလည်းရှောင်းနေတော့တော့ရှောင်းနေရပါဘူးဆွဲသွားရခါကျတော့ဆိုးရိမ်မှုရှိတာပေါ့သူတို့ကဘလို့ညှိုးတီးနေဘလို့လုပ်နေဆိုတာမသိတော့လေကျွန်တော်ကအရန်ပူပေါင်းရှိပါလေခါအဲဘလို့လုပ်ဘလို့စကြောရေးဘလို့လုပ်နေပိုင်းဘယ်ပိုင်းမှမသိဘူးသူတရားသိတော့ရင်ဆိုကျွန်တော်သိငယ်စစ်ချတာပေါ့သူတို့ဆိုဘယ်လိုမှသိမချဘူးပေါ့ဘယ်ရောက်မှမသိဘူးဖြစ
်ဘကတများအဖွဲ့ချုပ်ခေါင်းဆောင်ကိုအောင်နေပိုင်ကတော့အာနာပိုင်နေဟာအခုချိန်ထိကျောင်းသားခေါင်းဆောင်တူဦးကိုဖမ်းဆီးတာဟာပွင့်လင်းမြင်သာစွာနဲ့ဥပဒေကြောင်းအရဖမ်းဆီးတာမျိုးတွေမလုပ်တဲ့အတွက်လူခွင့်ရေးချိုးဖောက်တာမျိုးတွေဖြစ်နေတယ်လို့လည်းပြောဆိုလိုက်ပါတယ်
။အခုလိုဖမ်းဆီးတာကအမျိုးသမီးနဲ့ဖမ်းဆီးတယ်လို့ကျွန်တော်မြင်တယ်။နောက်ပြီးတော့သူ့အနေနဲ့လည်းကျွန်တော်တို့ကိုကျော်ကိုကိုပြစ်မှတ်ထားပြီးတော့အရင်ထဲကစောင့်ကြည့်မှုတွေအများကြီးလုပ်ခဲ့တာ။အခုကနောက်တစ်ခုအစိုးရအနေနဲ့အရန်လိုရှိနေတဲ့ပုံစံမျိုးဖြစ်နေတယ်။အဲ့တော့ကျွန်တော်အနေနဲ့အရန်ဖိတ်ကြည့်တယ်။အဲ့တော့ကျွန်တော်တို့ဟိုအရင်ဒီကတော့ဖမ်းဆီးခင်းနေထားတယ်ဆိုလဲဒါမဟုတ်ပါရင်လည်းဖမ်းဆီးခင်းနေထားတာလေ။နောက်တစ်ခုကအလိုနေရာမှာဖမ်းဆီးထိန်းထားရလဲဆိုတာကိုမိသားစုနဲ့အဖွဲ့အစည်းကိုတော့အကြောင်းကြားအကြည့်ပေးဖို့လိုတယ်။အခုကထိန်းသိမ်းထားတယ်လို့ဖမ်းပြီးတော့တာပဲသိလိုက်ရတယ်။ကျွန်တော်တို့အခုကဥပဒေကျွန်တော်တို့ဘာမှမသိရသေးဘူး။ဟိုဘယ်လိုမှလည်းကျွန်တော်တို့အနေနဲ့ဟိုစုံစမ်းလို့မရတဲ့နေရာဖြစ်နေတယ်။ရဲစခန်းကြီးမှလည်းမရှိဘူး။ရန်ကုန်မြို့မှာရှိရဲစခန်းကြီးမှလည်းထိန်းသိမ်းထားတာမရှိဘူး။နောက်တစ်ခုကမိသားစုကိုလည်းအတိအကျအကြောင်းကြားရေးမရှိဘူး။ဒါဒီလုံးဝဟိုလူခွေချိုးပေါက်ခံနေရတယ်ကျွန်တော်တို့မြင်နေတယ်။ဒါဒီလုံးဝမဖြစ်တယ်ဘောနော်။ဒါဒီကျွန်တော်တို့နိုင်ငံရဲ့လက်ရှိအခြေအနေရောကျွန်တော်တို့နိုင်ငံရဲ့အခြေအနေရောအများကြီးပြတ်တာနေတယ်။နိုင်ငံတောင်းသားတယောက်ကိုနိုင်ငံရေးအယူဆရတော့၎င်းနိုင်ငံရေးရတော့၎င်းဟိုပေါ့သူတို့နဲ့အယူဆမတူတဲ့ဟိုကိစ္စရတော့၎င်းပေါ့နော်။နောက်တစ်ခုကပြင်းမှုကျူးလွန်ပြီးဆိုတဲ့မကျူးလွန်ပြီးဆိုတဲ့ဖြစ်စီပေါ့နော်။ဒီလိုမျိုးဖမ်းမိထိန်းမှုတွေပြုလုပ်တော့မယ်ဆိုရင်ပွင့်လင်းမြင်သာမှုတခုလေအခုကဟိုဘယ်သူမှမသိတဲ့အချိန်မှာဖမ်းမိသွားတယ်။ဒီအရင်ဖမ်းမိသွားပြီးတော့မှအခုကတဲနေရာမှာထိန်းသိမ်းဆရာမျိုးမရှိဘူးဆိုတော့ကျွန်တော်တို့အနေနဲ့ကအများကြီးဟိုလူခွန်တကလည်းသူ့ပေါက်ခံရတယ်လို့ကျွန်တော်မြင်ပါတယ
်။ဘကတများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုဟာအမျိုးသားပညာရေးဥပဒေအတွက်ခရီးရှည်ချီတဲ့သပိတ်ပေါက်ခဲ့ရမှာဥဆောင်ခဲ့သူတူဖြစ်ခဲ့တာကြောင့်အာနာပိုင်တွေကသူ့ကိုဖမ်းဝရမ်းထုတ်ထားပါတယ်။လက်ရှိမှာတော့သူ့ကိုထိမ့်သိမ်းထားတဲ့နေရာကိုသိရှိနိုင်ဖို့အတွက်သူ့ကိုစစ်ကြောမေးမြန်းတာနှိမ့်ဆက်ညှဉ်းပန်းတာမျိုးတွေမရှိစေဖို့အတွက်နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့နဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့တွေကိုလည်းဘကတများအဖွဲ့ချုပ်ကအကူအညီတောင်းထားပြီးစုံစမ်းနေတယ်လို့လည်းဘကတများအဖွဲ့ချုပ်ကပြောဆိုခဲ့ပါတယ်ရှင်
။မအေးမှပြောပြသွားခဲ့တာပါ။အခုဆက်ပြီးစန္ဒမဲတွေပယ်မဲမဖြစ်ရေးဂရုစိုက်တဲ့အချက်တွေကိုပြောပြပေးမယ့်အစီအစဉ်ကိုဆက်ပါမယ်။လာမယ့်ရွက်ကပွဲမှာမဲပေးသူတွေအနေနဲ့ကိုပေးလိုက်တဲ့မဲတစ်ပြားဟာပယ်မဲမဖြစ်အောင်ဘယ်လိုပေးရမလဲ။ပယ်မဲမဖြစ်အောင်ဘာတွေလိုက်နာဖို့လိုမလဲ။ဒီမဲပေးကြရမယ့်အကြောင်းအရာတွေကိုမတ်ဝေစန္ဒာကျော်နဲ့ကိုဆိုင်ထွန်းအောင်လွင်တို့ကတင်ဆက်ပေးပါမယ်ရှင
်။အကျွန်တော်နာမည်ကတန်းစိုးဦးပါ။ကျွန်တော်ကဒီမှာအနေနေတာပေါ့နော်။ဒီပယ်မဲနဲ့ပတ်သက်ပြီးတော့ကျွန်တော်မသိဘူးခင်ဗျာ
။ကျမတော့စင်းရင်တိုင်တူပါ။ပယ်မဲဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတော့တင်းစားထဲမှာအားလေးတွေတော့ဒီဂျီတာလေးတော့မှတ်ထား။ကိုပေးမဲ့ပါတီကိုစလေလောင်းရဲ့ပေါ့နော်။အဲ့ဘေးမှာတစ်ချက်တည်းနှိပ်ရမယ်လို့ဆိုပြီးတော့သိထားတယ်။အစွန်းတွေဘယ်လိုအပြည့်တွေဖြစ်လို့ရှိလို့ရှိရင်တော့ပယ်မဲဖြစ်သွားမယ်။ကိုကတော့အဲ့လိုမဖြစ်အောင်တော့သတိထားပြီးတော့လုပ်ကြမှာပေါ့နော်
။ကျမနာမည်ကနှင်းနှင်းဝေပါ။စက်ယုံမှာလုပ်နေပါတယ်။ပယ်မဲမဖြစ်အောင်ဘယ်လိုပြရမလဲဆိုရင်မသိဘူးလေ။ဘာဖြစ်လို့လဲဆိုတော့မနေ့လင်းနာနေအလုပ်သွားရတာဆိုတော့မနေ့6နာရီလောက်အလုပ်သွားတယ်။ည7နာရီ9နာရီလောက်မှအိမ်ပြန်ရောက်တယ်ဆိုတော့အိမ်ကအလုပ်ကလေးကိုကြံကြံလုပ်ပြီးတော့ဟိုအိတ်လိုက်တာပဲပေါ့နော်။ဆိုတော့အဲ့ဒီကိစ္စတွေကိုကျမမသိလိုက်ဘူးပေါ့နော်။အဲ့ဒီကြာမှာပဲဘယ်လိုပြရလဲဆိုတာမေးမြန်းပြီးတော့ပဲသွားပြရတော့မှာပဲ။
ဒါကတော့လာမယ့်နိုဝင်ဘာလ10ရက်နေ့မှာမဲယုံကိုအရောက်သွားမဲပေးကြမယ်သူတွေရဲ့အတန်ဒီပဲဖြစ်ပါတယ်
။အခုပြောရတဲ့ပြည်သူတွေရဲ့အတန်ကိုနားထောင်ကြည့်မယ်ဆိုရင်ပယ်မဲမဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတာလုံးဝမသိရှိတာရှိတယ်လို့တချို့ကလည်းအ ਨੇ အချင်းလောက်နားလဲကြတာကိုတွေ့ရပါတယ်မဝေဆန္ဒရေ
းအမှန်ပဲကိုစားရေးဒါပေမဲ့ဘယ်လိုအခြေအနေပဲဖြစ်ဖြစ်မဲပေးခွင့်ရှိသူတယောက်အနေနဲ့မဲပေးတဲ့အခါမှာခိုင်လုံမဲတမဲပေးနိုင်ခဲ့ဖို့အရန်အရေးကြီးတယ်လို့မြန်မာနိုင်ငံရွေးကောက်ပွဲဆိုင်ရာတည်င်းအချက်လက်ကွန်ရက်ကတာဝန်ရှိသူဥကပ်နူကအကြံပြုထားတယ်လေ
။ဟိုကအချင်းကုန်ခါလူပိပန်းခံပြီးမဲယုံကိုမဲပေးသွားတာဖြစ်တဲ့အတွက်ကုမဲကပယ်မဲမဖြစ်ဖို့အရေးကြီးတယ်ပေါ့နော်။ပယ်မဲမဖြစ်အောင်ပေါ့နော်။တီချာဂယုစိုက်ပြီးပေးပါ။မကုမဲဟာတိတ်မယုံတင်ကာဖြစ်စရာရှိတယ်ညစ်ပတ်တယ်လက်မမပေါင်းဆိုရင်ချက်ချင်းမဲယုံမူမဲလက်မထုတ်ပြီးတဲ့လို့သွားပြီးတော့မှချက်ချင်းလဲလိုက်ပါသူတို့လဲပေးမှာပါသူတို့မှာအပူမဲပြအပူတွေအများကြီးရှိပါတယ်ထုတ်ပေးထားပါတယ်ယူစီယာနေပြီးတော့မ
ှမဲဆန္ဒရှင်တွေပေးမဲ့မဲကိုပယ်မဲမဖြစ်သွားဖို့အတွက်ရွေးကောက်ပွဲကော်မရှင်ဘက်ကလည်းဘလို့ဆောင်ရွက်ထားတယ်ဆိုတာကိုအခုလိုရှင်းပြပါတယ
်လက်မထုတ်ပြီးသူကြီးကထုတ်ပေးတဲ့ကွာကျွန်တော်တို့ကလည်းပြောတာနော်စုပ်ပြဲမပေးနဲ့နော်အစွန်းထင်းပိုင်မပေးနဲ့ तू အဲ့ဒါကြည့်ဖို့တော့လိုတယ်နော် तू ကောင်းတဲ့မဲပဲ तू ပေးလိုက်ပြည်ပြည်သူကမဲယုံနဲ့မှတက်ပြီးတိဟုတ်ခန်းနဲ့ရိုက်သူရိုက်တယ်။သူရိုက်ပြီးလို့ရှိရင် तू ဘာမှလုပ်ကြမလို့။ဒါလေးခောက်ပြီးသွားထည့်လိုက်ဦ
း။အခုပြောသွားတာကတော့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းအဖွဲ့ဝင်ဦးရဲမြစ်ပဲဖြစ်ပါတယ်
။ဆန္ဒမဲလက်မှတ်ကိုခောက်ထည့်လိုက်လို့ပြောတဲ့အခါမှာမဲဆန္ဒရှင်တွေအနေနဲ့သတိပြုရမယ့်အချက်လေးတစ်ချက်ကိုရွေးကောက်ပွဲပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဖန်နီရင်ရဲ့တာဝန်ရှိသူမခင်လေးငယ်ကဖြည့်ဆက်ပြောတာအောင်လဲနားထောင်ကြည့်အောင်ဗျာ။
အဲ့တော့ကစစိတ်တုံးထုတ်ပြီးတဲ့အခါမှာသူ့ကိုခလဲကားဒီလိုတဝက်သူ့မြင်လေးနည်းနည်းခြောက်မလားမခြောက်လားစောင့်တော့နော်စောက်ပြီးဒီလိုလေးတဝက်ပဲခောက်အဲ့ဒါလေးကိုအဲ့ဒီတဝက်ပဲခောက်တဲ့ဟာလေးကိုမဲပုံးလေးကိုတတ်ထည့်လိုက်တယ်တချို့ကခောက်တယ်လို့ရအောင်ပြီးတော့အဲ၄ခေါက်ထက်ထိုးတာကတော့၆ခေါက်ထက်ထိုးတာကိုထိုးလိုက်ပြီးတော့တတ်ထည့်တယ်ထည့်လိုက်လို့ရှိရင်ဒီမဲလက်မှန်းဒီအချားမဲလက်မှန်းနဲ့မတူရတဲ့သူကအမှန်တရားတစ်ခုခုပြုတ်ထားပါတယ်လို့မဲရုံကစုံးချက်ပြီးသူ့ကိုပယ်မဲလုံးမယ်ဆိုသူ့ရဲ့ဥပဒေအရာနီးဥပဒေအရာလုံးပိုင်ခွင့်ရှိ
ပယ်မဲဖြစ်နိုင်ဆုံးနဲ့တော်တော်များများတတိမမှုမီတဲ့အချက်တစ်ချက်ကိုထပ်ဖြည့်ပြောစရာရှိသေးတယ်ကိုဆိုင်ရဲ့ရွေးကောက်ပွဲကော်မရှင်မင်္ဂလာတောင်ညွတ်ညွတ်နဲ့ကော်မရှင်ခွဲကတာဝန်ရှိသူဦးမင်းနိုင်ကပြောပြထားတယ်လေ
ပယ်မဲမဖြစ်ဘူးမဲလာပေးတဲ့လူကမဲလက်မှတ်ကိုယူပြီးပြီသူအစာမတက်ဘူးစာမတက်တော့သူ့ရဲ့လက်ဝဲလက်ဝါကိုလက်ပွေနှိပ်ရမှာအဲ့ကမှသူမြင်ငံခွက်မှာနှိပ်ပြီးရင်တော့အဲ့ဒီလက်နဲ့မဲလက်မှတ်ကိုကန်ရင်တော့အစွန်းတင်းဖြစ်သွားလိမ့်မယ်အဲ့လိုမဖြစ်အောင်သူကမြင်ငံခွက်ဘေးမှာရှိတဲ့အဝတ်ကိုအဝတ်နဲ့လက်မှာရှိတဲ့ပေနေတဲ့မြင်နေကိုတေချာတုတ်ပြီးတော့မှသူကမဲလက်မှတ်ကိုသွားထည့်မှသူ့မဲလက်မှတ်ကအစွန်းတင်းမပါတဲ့မဲလက်မှတ်ဖြစ
်ဒါအပြင်ကော်မရှင်ကအတိပြုထားတဲ့လက်မှတ်မပါတဲ့ဆန္ဒမဲလက်မှတ်မဲယုံမှုလက်မှတ်မပါတဲ့ဆန္ဒမဲလက်မှတ်လွတ်တော်ကိုယ်စားလှယ်လောင်းတဦးထက်ပို့ပြီးဆန္ဒပြုထားတဲ့ဆန္ဒမဲလက်မှတ်ဆန္ဒပြုထားတာမရှိတဲ့ဆန္ဒမဲလက်မှတ်ဆန္ဒပြုထားခြင်းမှမတေချာမထင်ရှားတဲ့ဆန္ဒမဲလက်မှတ်ဆန္ဒမဲလက်မှတ်အတုဖြစ်တယ်လို့ဆန္ဒမဲလက်မှတ်အတုဖြစ်တယ်လို့မဲယုံမှုကဆုံးဖြတ်ထားတဲ့လက်မှတ်ဆန္ဒမဲပေးသူကိုသိနိုင်အောင်မှတ်တာပြုထားတဲ့ဆန္ဒမဲလက်မှတ်စုပ်ဖြဲထားတဲ့ဆန္ဒမဲလက်မှတ်တွေနဲ့ကော်မရှင်ကပယ်မဲဖြစ်တက်မှတ်ရထုတ်ပြန်ထားတဲ့ဆန္ဒမဲလက်မှတ်တွေဟာဆိုရင်ပယ်မဲတွေဖြစ်ကြပါတယ
်ဒါကတော့မဲပေးတဲ့အခါမှာပယ်မဲမဖြစ်ရအောင်ကိုယ်တိုင်လက်တွေ့လုပ်ရင်ဥကပ်နူကတရုတ်ပြရှင်းပြသွားတာပဲဖြစ်ပါတယ်ပယ်မဲနဲ့ပတ်သက်ပြီးတော့အတင်းချုပ်ပြောရမယ်ဆိုရင်မကြာမီကျင်းပတော့မှာဖြစ်တဲ့ရွေးကောက်ပွဲနေ့မှာဆန္ဒပြုသူတွေရဲ့ဆန္ဒမဲဟာခိုင်လုံမဲဖြစ်နေဖို့အတွက်မဲလက်မှတ်မှာမဲယုံမှုလက်မှတ်ပါရပါမယ်။တစိတ်တုံးရိုက်တဲ့အခါမှာကိုပေးမဲ့သူရဲ့နာမည်ပေါ်မှာဆိုရင်လည်းရပါတယ်။ဒါမှမဟုတ်ပါတီတင်ကေတာပေါ်မှာဆိုရင်လည်းရပါတယ်။နောက်ပြီးအဲ့တင်ကေတာပေါ်မှာလည်းမဟုတ်ဘူး။အကွက်မှာလည်းမဟုတ်ဘဲနဲ့တက်ဆိုင်ရာကိုစရဲရဲ့နေရာမှာဆိုရင်လည်းရပါတယ်။ရိုက်တဲ့အခါမှာလည်းဆောင်းဆောင်းဖြစ်ဖြစ်တက်တက်ဖြစ်ဖြစ်ကြောင်းမြန်ဖြစ်ဖြစ်ပေးပါတယ်။အဓိကကတော့အစွန်းထင်းမဖြစ်ဘူးနှစ်ချက်မရိုက်မိဖို့နဲ့အကွက်ပြင်မထွက်သွားဖို့ပဲဖြစ်ပါတယ်လို့အတိပေးတင်ပြလိုက်ရပါတယ်ရှင်
။ဒီစီဇန်ကို Internews ရဲ့ရွေးကောက်ပွဲပညာပေးရေဒီယိုထုတ်လုပ်ရေးဖွဲ့ကစီဇန်ထုတ်လုပ်ပေးနေတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်ပေးမယ့်အထူးစီဇန်တွေမှာတော့ရွေးကောက်ပွဲဆိုင်ရာတွေ့ဆုံမေးမြန်းချက်တွေနဲ့ရွေးကောက်ပွဲဆိုင်ရာနောက်ဆုံးရသတင်းတွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနည်းကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာညနေခင်းပါရှင်။အော်တိုဗလာ29ရက်ကြာသပတေးနေ့ညနေပိုင်း VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ16 19နဲ့25တို့ကနေပြီးတော့ပဲဖမ်းယူနိုင်နိုင်ပါတယ်ရှင်။ဒီချိန်ပိုင်းတွင်မှာတော့ခုနှစ်ရက်တာလိုတော့တဲ့အထွေထွေရွေးကောက်ပွဲဆိုင်ရာသတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာပါ။ရွေးကောက်ပွဲမှာအပြောင်းလဲလှလာတဲ့မြန်မာပြည်သူတွေဘယ်ပါတီကိုမဲပေးမယ်လို့ထင်ပါလဲ
။စစ်တပ်အုပ်ချုပ်တဲ့အောက်မှာပဲပြည်သူလူထုရဲ့ဘဝရှင်သန်ပြီးတော့ရှင်းပြောရင်တော့ဆင်းရဲချက်တဲပြီးတော့ဖိနှိပ်ခံပြီးတော့ရုန်းကန်နေရတဲ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်ဟောင်းတွေနဲ့ VOA ရဲ့တွေ့ဆုံမေးမြန်းချက်တွေနိုင်ငံရေးပါတီတွေအနေနဲ့မဲဆင်းမှားယွင်းမှုတွေအပေါ်စိုးရိမ်မှုနဲ့မဲဆွဲမှုဆိုင်ရာအခက်အခဲတွေအကြောင်းနိုင်ငံရေးပါတီတွေရဲ့မူဝါဒနဲ့ပြည်သူကိုပေးတဲ့ဂရုကဝတ်တွေအကြောင်းသိကြရမယ်ပါတီမိတ်ဆက်ကန်တာတို့ကိုထုတ်လွှင့်ပေးသွားမှာပါဒီလိုအစည်းအဝေးတွေကမှအခုရင်ဆုံးတော့နောက်ဆုံးရထားတဲ့ရွေးကောက်ပွဲသတင်းတွေကကောက်နှုတ်ချက်တွေကိုနားဆင်ရပါမယ်မတ်သိန်ကီထိုက်ကောက်နှုတ်စူးစီးပြီးကိုအောင်အောင်နဲ့အတူတင်ဆက်ပေးထားပါရစေ
မြန်မာလွှတ်တော်ရွေးကောက်ပွဲကျင်းပဖို့ဆက်ရက်လို့အောက်တိုဘာလ29ရက်နေ့မှာတော့ပြည်တွင်းမှာကြိုတင်မဲတွေစပေးနေပါပြီနိုင်ငံတော်ဝင်နဲ့ခီးသွွားဖို့ရှိတဲ့အစိုးရဝန်ထမ်းတွေဒီကနေ့ကစလို့ဆက်ရက်တိုင်းတိုင်းမဲပေးခွင့်ရပါတယ်နွေဘာလ၈ရက်နေ့ရွေးကောက်ပွဲကျင်းပမယ့်ရက်မှာခီးသွွားဖို့ရှိသူတွေရွေးကောက်ပွဲနေ့မှာကြီးကြပ်လှုပ်ဆောင်ရမယ့်မဲယုံအဖွဲ့ဝင်တွေကတော့နွေဘာလ၆ရက်နဲ့9ရက်နေ့တို့မှာတက်ဆိုင်ရာမြို့နယ်ရက်ွက်ကော်မရှင်အဖွဲ့ရုံးနေမှာကိုယ်တိုင်သွားရောက်မဲပေးချရမှာဖြစ်ပါတယ်မဲဆန္ဒနယ်ပြင်ပကိုရောက်ရှိနေပြီးမဲပေးခွင့်ရဖို့လျှောက်ထားကြသူတသန်းနီးပါးတို့လည်းနွေဘာလ၆ရက်နဲ့9ရက်တို့မှာကြိုတင်မဲပေးချရမှာဖြစ်ပါတယ်ကျမ်းမာရေးကြောင့်မဲယုံကိုလာရောက်မဲမထက်နိုင်တဲ့သူတွေအချုပ်ချခံထားရသူတွေဆေးရုံတက်နေရသူတွေကြိုတင်မဲပေးဖို့အတွက်ကတော့ရွေးကောက်ပွဲကော်မရှင်ကအဖွဲ့ဝင်တွေလာရောက်ပြီးမဲဆန္ဒကောက်ယူမှာဖြစ်ပါတယ်ဒီကနေ့မှာတော့ကြိုတင်မဲပေးလို့တဲ့မဲဆန္ဒရှင်တချို့ကြားနားလည်မှုလွဲမှာပြီးမဲဆန္ဒပေးဖို့လာခဲ့ပေမဲ့တတ်မှတ်ထားတဲ့စီမင်းစည်းကမ်းနဲ့မကိုက်ညီတာကြောင့်မဲပေးခွင့်မရတဲ့အခြေအနေတွေလည်းရှိခဲ့ပါတယ်ရန်ကုန်တိုင်းအတွင်းကမဲယုံတချို့ကိုကြိုတင်မဲပေးမှုသွားရောက်စောင့်ကြည့်ခဲ့သူတဦးကတော့ကြိုတင်မဲလာပေးသူတွေမရှိသေးသလိုမဲယုံနေမှာစောင့်ကြည့်သူတွေနိုင်ငံရေးပါတီတွေကကိုယ်စားလှယ်တွေကိုလည်းမတွေ့ရတဲ့အကြောင်းပြောပါရယ်။နိုင်ငံတော်ဝန်ဒီကနေ့စတင်တဲ့ကြိုတင်မဲပေးမှုတွေမှာနိုင်ငံရေးပါတီကကိုယ်စားလှယ်တွေရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေသတင်းထောက်တင်နဲ့ရွေးကောက်ပွဲကိုစောင့်ကြည့်လို့သူအားလုံးတို့လွတ်လပ်စွာစောင့်ကြည့်နိုင်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားပါရယ်။ကြိုတင်မဲပေးပြီးသူစီရင်တွေကိုလည်းသက်ဆိုင်ရာမဲယုံတွေမှာကတ်ထားကြီးညာရမယ်လို့ရွေးကောက်ပွဲကော်မရှင်ကညွှန်ကြားထားပါတယ်ရှင်
။မဲဆန္ဒရှင်စီရင်မှာမမှန်ကန်တဲ့မဲဆန္ဒရှင်လူဗိုလ်တွေအများပြားပါရှိနေတာကြောင့်ရွေးကောက်ပွဲအနိုင်ရှုံးဆုံးဖြတ်ရမှာတက်ရောက်မှုတွေရှိလာမယ်အရေးအဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသတိပေးပြောဆိုပါရယ်။လွတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိတဲ့အပြီးသက်မဲဆန္ဒရှင်စီရင်ကိုနိုဝင်ဘာလ2ရက်နေ့မှာထုတ်ပြန်မယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ချိန်မှာပဲမြမအဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမဲဆန္ဒနယ်တွေအတော်များများမှာမဲဆန္ဒရှင်စီရင်တွေပိုရှံနေတယ်လို့ပြောဆိုလိုက်ပါတယ်မဲဆန္ဒနယ်တွေမှာအမှန်တကယ်နေထိုင်ခြင်းမရှိသူတွေအများအပြားပါရှိနေတယ်လို့အဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပြောဆိုလိုက်တာပါအထူးသဖြင့်အရင်အစိုးရလက်ထက်ကယာရုကြီးတွေရယူခဲ့ကြသူတွေဝင်ရောက်ရှင်ပြိုင်မဲ့မဲဆန္ဒနယ်တွေမှာအမှန်တကယ်မရှိတဲ့မဲဆန္ဒရှင်တွေတိတိတသားများပြားနေတယ်လို့လည်း NLD ကပြောဆိုထားပါတယ်။တချို့မြို့နယ်တွေမှာတော့မဲဆန္ဒရှင်စီးမှ20ရာခိုင်နှုန်းကနေ40ရာခိုင်နှုန်းလောက်အထိကိုမှားယွင်းနေတယ်လို့လည်းထောက်ပြထားပါတယ်
။ရွေးကောက်ပွဲချိုကာလနိုင်ငံရေးသမားတွေနဲ့မဲဆွယ်စည်းရုံးမှုတွေမှာအတိုင်းအတာတစ်ခုအထိလွတ်လပ်မှုရှိခဲ့ပေမဲ့ချင်းချောင်နှောက်ရှက်မှုတွေရှိတယ်လို့နိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးကိုယ်စားလှယ်အဖွဲ့တစ်ခုအဖြစ်မြမရွေးကောက်ပွဲစောင့်ကြည့်လေးလာနေတဲ့ကာတာစင်တာကထုတ်ပြန်ပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာအပြည့်အဝလေးလာစောင့်ကြည့်ခွင့်မရတဲ့အခြေအနေမျိုးတွေကိုလည်းကာတာစင်တာကထောက်ပြပြောဆိုပါတယ်။အထူးသဖြင့်လက်နက်ကန်အဖွဲ့အစည်းတွေစစ်တပ်ရှိတဲ့ဒေသတွေမှာနိုင်ငံရေးပါတီဝင်တွေကိုတိလက်ရောက်တိုက်ခိုက်ခံရတဲ့အခြေအနေတွေရှိနေတယ်ဆိုတာကိုလည်းကာတာစင်တာကသိရှိထားတယ်လို့ပြောဆိုပေမဲ့ရွေးကောက်ပွဲကြိုကာလအတွင်းပြဿနာကြီးကြီးမားမားမရှိဘဲမဲဆွယ်စည်းရုံးမှုဆိုင်ရာစီမင်းစည်းကမ်းတွေကိုမျှတစွာကင်တွယ်အသုံးပြုတာတွေ့ရတယ်လို့ကာတာစင်တာတာဝန်ရှိသူတို့ကပြောဆိုထားပါတယ် ရွေးကောက်ပွဲချုပ်ကာလပါတီတွေတိုက်ခတ်ခံရမှုနဲ့ပတ်သက်ပြီးအဓိကအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရောလက်ရှိအာဏာရပါတီပြည်သူ့ချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဘက်ကပါကာတာစင်တာထန်တိုင်ကြားထားတယ်လို့လဲကာတာစင်တာကပြောဆိုထားပါတယ်ရှင်
နောက်ဆုံးရရွေးကောက်ပွဲသတင်းတွေကိုမတ်သိန်ကြီးထိုက်ကောက်နှုတ်တင်ပြခဲ့တာဖြစ်ပါတယ်။မကြခင်မှာထုတ်လွှင့်မဲ့စနေနေ့မှာထုတ်လွှင့်မဲ့ဒါရိုက်လေးလိုင်းစုနေကန်းကိုလည်းဖိတ်ခေါ်ပြပါစီရှင်။
သရရှင်များခင်ဗျာဒီမနက်ကမှနှင်း90ကျော်အတွင်းပထမအဆုံးရတ္တအဆူရလက်ထက်မှာကျင်းပမဲ့ရွေးကောက်ပွဲရောက်ဖို့အတွက်အချိန်တစ်ပတ်ပဲလိုပါတော့တယ်ဒီချိန်မှာစိတ်အားထက်သန်နေကြတဲ့မက်ဆန္ဒရှင်တွေချွတ်ချွတ်မွေးမွေးနဲ့မဲထည့်နိုင်ဖို့အခြေအနေတွေဘယ်လိုရှိပါသလဲမဲယုံတွေပြင်ဆင်ထားမှုတွားရေးလာရေးဒါလိုမျိုးဒီမဲထည့်ဝင်နိုင်ဖို့လက်တွေ့အခြေအနေတွေရဲ့အနေအထားဒါတွေဟာမက်ဆန္ ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်းဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ View မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ Email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
တရားလေလံဆွေးနွေးကံတွေကိုအင်ကာနက်စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်။ပါဝင်ဆွေးနွေးလို့ရင်ချိန်ပြီးဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။ VOA ကနေရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းချက်တွေထုတ်လွှင့်တဲ့အထူးစီစဉ်ကိုဆက်ပြီးတော့တင်ဆက်ပေးပါမယ်ရှင်။အပြောင်းလဲကိုလေလာကြတဲ့မြန်မာပြည်သူတွေအနေနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာ NLD ပါတီကိုမဲပေးကြလိမ့်မယ်လို့သူတို့မျှော်လင့်နေကြအောင်အမေရိကန်ပြည်ထောင်စုရှေ့ဘက်ခြမ်းမှာနေထိုင်တဲ့ NLD ပါတီဝင်ဟောင်းတွေကတုံ့တက်ကြပါတယ်။ရွေးကောက်ပွဲနီးလာချိန်မှာအခုလိုထုတ်ဖော်ပြောဆိုလိုက်ကြတာပါ။တွေ့ဆုံမေးမြန်းထားတဲ့ကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲတွေဖြစ်ဖို့ဆိုရင်2015ရွေးကောက်ပွဲမှာအတိုက်ခံနိုင်ငံရေးပါတီတစ်ခုကမဲအပြတ်တတ်တဲ့အနိုင်ရရှိဖို့လိုတယ်လို့ Washington DC မြို့တော်နဲ့တဝိုက်မှာနေထိုင်ကြတဲ့ NLD ပါတီဝင်ဟောင်းတွေကပြောဆိုလိုက်ကြပါတယ်။
NLD ပါတီမန္တလေးတိုင်းအနောက်မြောက်မြို့နယ်အမျိုးသမီးလုပ်ငန်းအဖွဲ့တောင်ဝန်ခံဟောင်းလဲဖြင့်ဒေါ်ဆန်းစုကြည်ရဲ့2003ခုနှစ်တပင်းခရီးစဉ်တိုက်ခိုက်ခံရမှုမှာကိုယ်တိုင်ကြုံခဲ့ရသူလည်းဖြစ်တဲ့ဒေါ်ခင်အေးမြကတော့တွတ်တော်ကိုယ်စားလှယ်အများစုဝင်ပြိုင်တဲ့ NLD ပါတီမဲအပြတ်အသတ်နဲ့အနိုင်ရမှသာအစိုးရဖွဲ့နိုင်ပြီးအပြောင်းအလဲတွေဖြစ်ပေါ်လာနိုင်မှာဖြစ်တယ်လို့ဆိုပါတယ်
။ဟုတ်ကဲ့2015ရွေးကောက်ပွဲမှာကျမတို့ NLD ပါတီကနိုင်မှဖြစ်မှာပါ။ဘာလို့လဲဆိုတော့ဒီနိုင်အနေဒီပါတီတခုတည်းကိုနိုင်မှသာလေကျမတို့အားလုံးကလွတ်တော်တွေကိုကျမတို့ဝင်ရောက်ရမှာဖြစ်ပါတယ်အားလုံးဝင်ရောက်မှကျမတို့ညီမျှတဲ့ဥပဒေတွေကိုကျမတို့ရေးဆွဲနိုင်မှာဖြစ်ပါတယ်အဲ့ဒီဥပဒေတွေရေးဆွဲနိုင်မှသာလေနှစ်ပေါင်းများစွာဆယ်စုနှစ်ပေါင်းများစွာခံစားနေကြရတဲ့ပြည်သူတွေရဲ့ဘဝကျန်းမာရေးပညာရေးအစရှိသည့်ဖြင့်အကုန်လုံးကိုကျမတို့လူတွေစွန့်စားနိုင်မှာဖြစ်ပါတယ်တိုင်းရင်းသားတွေနဲ့ပြည်သူတခြားပါတီတွေပေါ့နော်အဲ့ဒါတွေနဲ့လည်းဟိုဒီလောက်ပြီးတော့ကျမတို့ရှစ်ဆက်ပြီးတော့အားလုံးအောင်မြင်စွာတွားနိုင်လိမ့်မယ်လို့ကျမအနေနဲ့မြင်ပါတယ
်2015ရွေးကောက်ပွဲဟာအရေးကြီးပါတယ်လို့နောက်ထပ်ပြောလာသူတူကတော့ရန်ကုန်တိုင်းတာမွေမြို့နယ် NLD ပါတီဝင်ဟောင်းဒေါ်နီနီဝေပဲဖြစ်ပါတယ
်ဆိုတော့ကျမတို့တွေကလည်းဒီပြည်ပနိုင်ငံကိုရောက်တယ်ဆိုတာလေအကုန်လုံးကရောက်ချင်လို့မဟုတ်ဘူးကိုတိုင်းပြည်ကိုလူမျိုးအကုန်ချစ်ကြတာကြီးပဲဆိုတော့ကိုအမီးမြမကြီးကောင်းစားရင်အကုန်လုံးပြန်ချင်တဲ့လူတွေကြီးပဲ
ဥလွင်စောဟာ1990ရွေးကောက်ပွဲတုန်းက NLD ပါတီအောင်နိုင်ရေးစည်းရုံးမှုတွေမှာကိုယ်တိုင်ပါဝင်ခဲ့သူတူဖြစ်ပါတယ်။2015ရွေးကောက်ပွဲမှာ NLD ပါတီက85ရာခိုင်နှုန်းလောက်နိုင်ခြေရှိလိမ့်မယ်လို့သူ့အနေနဲ့ခန့်မှန်းကြောင်းပြောပါတယ
်။ NLD ပါတီရဲ့နိုင်ခြေကဒီ90ရွေးကောက်ပွဲလို့အများကြီးတော့ပြတ်သားသားဖြစ်မဲ့မထင်ဘူးဗျာ။90ရွေးကောက်ပွဲကရှင်းပြောရင်တော့ NLD ပါတီကတတိုင်းတပီလို့မှ90မဲအဖြစ်ဆို92ရာခိုင်နှုန်းလောက်ရတယ်လေ။အခုဥစ္စာကတော့အဲ့လောက်တော့ရချင်မှလည်းရလိမ့်မယ်ကျွန်တော်ထင်တာကတော့အနည်းဆုံးတော့ကျွန်တော်85ရာခိုင်နှုန်းတော့မှန်တာပါလေ90ရွေးကောက်ပွဲရဆိုရင်ဒါဒေါ်ဆန်းစုကြည်ကဒီနေ့ကြေကျုပ်ကြက်ခံထားတဲ့ချိန်မှာသူဒီလိုကမ်ပိန်းမျိုးတောင်သူမလုပ်လိုက်ရပဲနဲ့ရွေးကောက်ပွဲကိုဖျက်ဆီးသွားတာမျိုးတွေရှိပါတယ်အခုဥစ္စာသူကိုယ်တိုင်ဥဆောင်ပြီးတော့နော်ဒီလိုရွေးကောက်ပွဲစီရင်ကမ်ပိန်းနေလုံလာတဲ့အခါမှာပြည်သူလူထုကဒီရာသီဥတုဒဏ်ရေဘေးဒဏ်တဘာဝဘေးဒဏ်တွေခံနေပြီမဲ့လို့
တကယ်တန်းရွေးကောက်ပွဲနီးလာလို့ရပေါင်း60ရစပြီးတော့ဟလာကမ်ပိန်းစလုပ်တဲ့အချိန်မှာနိုးကြကြဖြစ်လာတာကိုကျွန်တော်တွေ့ရပါတယ်ခင်ဗျာ။လာမယ့်နိုဝင်ဘာရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အပြောင်းအလဲကိုဖြစ်ပေါ်စေမလားဆိုပြီးပြည်သူအများကမျှော်လင့်နေကြတာပါ။ဒီလိုမျှော်လင့်ရတာကလည်းမြန်မာပြည်သူတွေဟာဖိနှိပ်မှုအောင်နှစ်ပေါင်းများစွာနေလာခဲ့ရတာကြောင့်2005ရွေးကောက်ပွဲဟာအဆုံးဖြတ
အောက်မှာပဲပြည်သူလူထုရဲ့ဘဝရှင်သန်ပြီးတော့ရှင်းပြောရင်တော့ဆင်းရဲချက်တဲပြီးတော့ဖိနှိပ်ခံပြီးတော့ရုန်းကန်နေရတဲ့ဘဝမျိုးအခု2015ရွေးကောက်ပွဲကဒီလိုစစ်တပ်ဖိနှိပ်ချုပ်ချယ်တဲ့အောက်ကနေပြီးတော့အနည်း50ကျော်60လောက်ကနေသွားနေတဲ့ဘဝမျိုးကနေပြည်သူလူထုအားလုံးဒီရုန်းထွက်ဖို့ပြည်သူလူထုအားလုံးအနေနဲ့ဒီမဲပေးဖို့တာဝန်ရှိရခင်ဗျာဘာဖြစ်ဖြစ် LND အနေနဲ့ကလည်းဒါဥပဒေပေါင်းတွင်ကတရားဝင်ဒုတိယအကြိမ်မြောက်လှုပ်ရှားတာပါပဲခင်ဗျာ
ဒါကြောင့်လဲအပြောင်းလဲတွေအတွက် NLD ပါတီကအပြတ်သတ်အနိုင်ရဖို့ဆိုရင်ဒီအချိန်မှာအလုံးညီညီညွတ်ညွတ်ရှိကြဖို့လိုတယ်လို့ဒေါ်နီနီဝေကပြောပါလေ
ကျွန်တော်တို့အတိုက်ခံခေါင်းဆောင်ကိုလည်းတော့အောက်ဆန်းစုကြိုလည်းအထင်အလွဲမှားနေကြရတယ်အမျိုးမျိုးမြင်နေကြရတယ်ပေါ့ဒါပေမဲ့ကျွန်မတို့ခေါင်းဆောင်နေတဲ့ကျွန်မရဲ့ခံစားမှုကတော့သူ့မှာလေကျွန်မပြောပြတာဟိုရှေ့မတိုးတာနောက်မဆုတ်တာသူ့လုံးနေရတဲ့အခက်ခဲတွေကိုလည်းနားလည်ပေးကြဖို့ကျွန်မအနေနဲ့ဟိုပြောချင်တာပေါ့နော်
ဘယ်လိုပဲဖြစ်ဖြစ်ဒီမိုကရေစီအပြောင်းလဲဖြစ်စေရမယ်ဆိုတော့ရှစ်လေးလုံးစိတ်ဓာတ်နဲ့အတူ2015ရွေးကောက်ပွဲကိုဖြတ်တန်းကြဖို့ဦးလွင်စောကတိုက်တွန်းပါလေ
ကျွန်တော်တို့88စိတ်ဓာတ်မျိုးနဲ့ပေါ့နော်88စိတ်ဓာတ်မျိုးနဲ့ပဲ90ရွေးကောက်ပွဲကိုဝင်ခဲ့တယ်လို့ပဲအခု2015ရွေးကောက်ပွဲမှာလည်းကျွန်တော်တို့88စိတ်ဓာတ်ကိုလုံးဝမမေ့ကြပါနဲ့လို့ကျွန်တော်ဗမာပြည်မှာရှိတဲ့တငယ်ချင်းအပေါင်းအသင်းရောင်းရင်းမိတ်ဆွေတွေအကုန်လုံးဒီ2015ရွေးကောက်ပွဲကို88စိတ်ဓာတ်နဲ့ပဲဆက်ပြီးဖြတ်တန်းကြပါလို့ကျွန်တော်ပြောချင်ပါတယ
်အခုလို NLD ပါတီဝင်ဟောင်းတွေရဲ့သုံးသက်ချက်မျှော်လင့်ချက်တွေဟာဘလောက်ထိမှန်ကန်နှီးစပ်မလဲဆိုတာကိုတော့မကြာခင်ကျင်းပတော့မယ့်နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲကိုကြည့်ကြရမှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်လာမယ့်2015ရွေးကောက်ပွဲဟာတရားမျှတပြီးလွတ်လပ်ရပါမယ်လို့အာဏာပိုင်တွေကပြောပေမဲ့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ခဲ့တဲ့မဲစင်းတွေမှာမှားယွင်းမှုတွေအများပြားရှိနေတာကြောင့်ပြည်သူတွေမဲပေးပိုင်ခွင့်အပြည့်အဝမရမှာကိုတော့စိုးရိမ်မိတယ်လို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီဥက္ကဋ္ဌဦးခင်မောင်ဆွေကပြောပါတယ် NDF ပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာအမျိုးသမီးကိုယ်စားလှယ်တွေအများဆုံးပါဝင်နိုင်အောင်ဘယ်လိုရည်မှန်းသာရည်မှန်းချက်ထားဆောင်ရွက်ခဲ့တယ်ဆိုတာနဲ့ပါတီရဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်မှုမဲဆွယ်စည်းရုံးမှုဆိုင်ရာအခက်အခဲတွေအကြောင်း VOA ရန်ကုန်ရုံးတာဝန်ခံဒေါခင်ဆိုဝင်းကဥက္ကမောင်ဆွေကိုတွေ့ဆုံမေးမြန်းထားပါတယ်ရှင
်။မင်္ဂလာပါရှင
်။ဟုတ်ကဲ့ပါမင်္ဂလာပါ။
โอเคจมารู้ VOA American ตันยุ่งงานโหลาပြီးတော့အလုပ်တွေမအားတဲ့ကြားတွေอ่ะပေါ့เนาะဒီရေကောက်ပွဲကလည်းနှီးလာပြီးဆိုတော့တခုတကလာပြီးတော့တွေ့ဆုံမေးမြန်းွေးပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါ VOA ကိုကျွန်တော်အလေးထားအောင်ပေါ့ဗျာ။
ဟုတ်ကဲ့ပါရှင်အခုရွေးကောက်ပွဲကလည်းတော်တော်လေးနှီးကပ်လာပါပြီအဲ့တော့ဒီအမျိုးသားဒီမိုကရေစီအင်အားစုပါတီအနေနဲ့မဲဆန္ဒနေမြေဘယ်နှစ်ခုလောက်ကနေပြီးတော့ပေါ့နော်ဟိုကိုယ်စလေလောင်းဘယ်နှစ်ယောက်လောက်များဝင်ရွေးခံဖို့စီစဉ်ထားတာပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့မှတ်ပုံတင်တာကတော့185ယောက်ပေါ့လေအဲ့တော့ဟိုကျွန်တော်တို့ဒီရှုပ်ဟာဒီမှတ်ပုံတင်တော့စီစစ်တဲ့အခါမှာပြုတ်သွားမယ်ဆိုရင်တော့ကျွန်တော်180တော့တင်းလောက်လို့ရှိမယ်ထင်ပါတယ်
ဟုတ်ကဲ့ပါအခုကျမတို့ဟိုဒီရွေးကောက်ပွဲကော်မရှင်ရဲ့စည်ရင်းစရာတွေအရာပေါ့နော်သိရတာဒီမျိုးသားဒီမိုကရေစီအင်အားစုပါတီအနေနဲ့ပေါ့မျိုးသမီးကိုယ်စားလှယ်လောင်းဥယျာဉ်အများဆုံးပါတယ်လို့သိရပါဗါတယ်အဲ့တော့မျိုးသမီးဟိုဒီလိုမျိုးလွှတ်တော်ကိုယ်စားလှယ်လောင်းရွေးတဲ့နေရာမှာဘယ်လို criteria တွေဘယ်လိုအရေးချင်းတွေပေါ့နော်တတ်မှတ်ထားတာရှိပါလဲဥပမာလူငယ်မျိုးသမီးဟိုပညာတတ်ပေါ့လေအဲ့လိုမျိုးဘယ်လိုများတတ်မှတ်ထားပါလဲရှင
်ဟုတ်ကဲ့ပညာတတ်တဲ့နေရာမှာတော့ကျွန်တော်တို့ကဝေ့ရတယ်လို့တတ်မှတ်ထားပါဘူးပညာတတ်တော့ဖြစ်အောင်ပညာအရေးရှင်ရှိဖို့ကတော့နှောက်ခံတော့လိုပါတယ်အဲဒီပညာအရေးရှင်ကအဓိကအချက်တော့မဟုတ်ပါဘူးနိုင်ငံရေးစိတ်ဓာတ်ရှိရမယ်တိုင်းပြည်နဲ့လူမျိုးအတွက်အကျိုးပြုချင်တာမယ်နောက်ပါတီကိုပုံမှန်လေးပဲကျွန်တော်တို့ကတက်စာရှိရမယ်ပို့ဒါကြီးအမှတ်ထားပါတယ်နော်ဟိုအသက်60မကျော်ဘူးပို့လေ60ကျော်ရင်တော့လေချွင့်ကျင်တယ်ပို့လေဘာသာတစ်ခုခုမှာလူမှုအဖွဲ့အစည်းမှာလုပ်ခဲ့တာတွေနေဒီဒေသနယ်ပယ်မှာထင်ရှားတဲ့ပုံစံတွေဆိုရင်တော့60ကျော်ရင်လေကျွန်တော်တို့အခန့်ထားပါလေ
ဟုတ်ကဲ့အမျိုးသမီးအနေနဲ့ကြတော့ရှင
်အမျိုးသမီးကကျွန်တော်တို့တတ်မှတ်ချက်က20ရာခိုင်နှုန်းတည်းမရောက်ပါဘူးတတ်မှတ်ထားပါဒါပေမဲ့ကံအားလျော်စွာပဲ25ရာခိုင်နှုန်းကျော်သွားပါလေဒါတော့ကျွန်တော်တို့ဌာနချုပ်ဆွမ်းဆောင်ရေးတဲ့ကျွန်တော်ကအာယုံကြတဲ့အမျိုးသမီးတွေပုံများလာတယ်လို့ပြောရမှာပေါ့ဒါလည်းကောင်းတဲ့အချင်းအရာတစ်ခုလို့ပဲပြော ก็ในมาได้ดีด้วยบ่โอเคป่ะอะกูเยกောက်กวยกาลาซีโยยกาลายောက်นี่บาบีเออซีโยยเส้นเนี่ยญามาดีโกซเลลောင်းนี่บ่ลิโหจုံတွေ့ရတဲ့အခက်အခဲတွေရောရှိပါလားရှင်ဟုတ်ကဲ့ဒီရန်ကုန်နေရာမြို့မှာတောင်မှရှုခရိုင်ကော်မရှင်နေရညားလည်မှုလွဲလာလေရှိပါတယ်အဲဒါတို့ဒီကော်မရှင်ကြီးကထုတ်ပေးတဲ့ဒီညာညွှန်ကြားချက်တွေပေါ်မှာအကောက်ယူလွဲလာလေရှိပါတယ်အဲ့ဒါမှာအခက်အခဲအနေနဲ့ရှိပါတယ်ဘာလို့ဆိုတ main 30 ku bi 40 ku bi ai niya ri ga ywa ri ma shi ye sao on ni ma pokkhri ga ochu tu ri ye thauk khan che pa ya me so ne wi de ma tor tor khe khe shi ye ga aku lo cha ye chong shin nai lai ba bi a lo confidence sa that thauk ba le a lo da ri ko a lo ji tin tin che che ma shi do wu lo chan lo tui ya ba bi ko ye
okay ba aku lo ceo ye sin ne so de niya ma le yan mong ngwe ya adik ga ja ba le a lo yan mong ngwe a ni ne ya le di ho ko sle tu u a ni ne 300 la mi tat ma tha la lo cha wu ba le a lo di a ri yan mong ngwe a khe khe yo shi ba la shin
ha tait shi da ho ya a chin lo ku ga lo chin lo party win ni ga lo ho myo lin che ne da la mho bu le chin lo le ma pi nai mu le a lo ho tyaok ko di chin lo ma mon ni ye tong tin ya lo tha de da a lai chin lo di the wan pi de pok ko di shi ba le အင်ကိုရီဖဲရနဲ့သူသွားနေကြတာပေါ့ပါတီရမုံဝင်ရတာပါတာမဟုတ်ပါဘူးဒါကတော့ဟိုလူချင်းတဲ့လူတွေတိုက်ရိုက်ဆက်ပြီးတာပေါ့လေဒါအခုရုပ်ဘွဲဒီ message ရှိုံးနေခါကြတော့ထားကြတော့ဘာမှမခွင့်ပြုနိုင်ဘူးကျွန်တော် pamphlet တို့ sticker တို့ word sheet တော့ပဲကျွန်တော်ပေးနိုင်မှာကျွန်တော်သူတို့ပတ်စံနဲ့သူတို့ဆိုက်ပြီးသွားနေတာပါအဲ့တော့ဒါကတော့သူတို့ရဲ့ဟိုဘွဲရအားထည့်မှုပေါ့ဟုတ်
ဟုတ်ကဲ့ပါအဲ့တော့ဒီနေတိုင်းသားနေမြေအသီးသီးမှာပေါ့နော်ဒီတိုင်းရင်းသားပါတီတွေကလည်းတော်တော်လေးအမာခံနေရှိနေပါတယ်အဲ
့တော့
တိုင်းသားနေမြေတွေမှာဟိုဝင်ရောက်ရှင်ပြိုင်နာနဲ့ပတ်သက်ပြီးတော့ဟိုဘလို့ညှော်မှန်းထားပါလဲရှင်နိုင်မယ်လို့ညှော်ထားညှော်မှန်းထားပါလား
ဟုတ်ကဲ့ဟိုရခိုင်နှုန်းဒီရမပြောနိုင်ပါမယ်လို့ဟိုကျွန်တော်တို့เนี่ยဒီတိုင်းရင်းသားဒေသမှာရှိရဲ့တိုင်းရင်းသားကုစရေကောင်းနေနဲ့ဒေသခံပြည်သူတွေနဲ့ကျွန်တော်တို့အခြေဆက်တွေရှိနေရတယ်တော်တော်များများရှိပါတယ်ဥမာရှမ်းရှိဆိုရင်ကျွန်တော်တို့ကြည့်ပါလေတရှိလေးခိုင်ကျန်တုံခိုင်ပေါ့နောက်တော့ကချင်းပြည်နယ်မှာဆိုရင်တော်တော်များကျွန်တော်တို့အခြေဆက်ရှိပါတယ်ဟိုလူမျိုးလိုက်ပေါ့ကျွန်တော်တို့ကလည်းကိုရှိရသွားတာမဟုတ်ဘူးလေဒေသခံဒီကိုယ်စေကောင်းနေရပဲသူစိတ်သက်ခိုင်မာမှုနဲ့ခမောက်ပါတီကိုဝင်လာကြအောင်ဒါတော့ဟိုပူတာအိုမှာဆိုရင်တော်တော်ကျွန်တော်ခိုင်ရမှာရှိပါတယ်တနိုင်းနောက်ပြီးတော့မိုးကောင်းမိုးညင်းပေါ့လေဖခန်အဲ့လိုကျွန်တော်တို့အဲ့လိုရှိကြပါတယ်ရှိတော့ဟိုသူတို့ကဝင်ရင်လို့ကျွန်တော်တို့ကပံပိုးပြရတယ်ရှိရဲ့အိုင်ဒီယာပံပိုးမှုဟိုစိတ်သက်တဲ့ကြောက်အောင်ကျွန်တော်လုံဆော်ပေးမှုတင်နှံ့နေလည်းပေးပါတယ်ချက်ပြင်ပပုံကူများနဲ့ကြီးပြတင်နှံ့ပေးတာရရှိပါတယ်အဲ့တော့ ready တော့ဖြစ်နေပြီပေါ့ဗျာအခုတော့အားထည့်တဲ့ဘိုင်းဆိုတော့ကျွန်တော်တို့ခီးယိုးကြီးသွားနေကြတယ်ဆိုတော့မွေးညင်းဆိုမွေးညင်းမှမရှိအင်တော်ကြီးကိုပါတော့30 40ဝေးတဲ့နိုင်ငံမှာသူတို့နေ့စဉ်လိုထွက်နေကြတယ်မော်တော်စိုက်ကယ်တွေနဲ့ပေါ့
ဟုတ်ကဲ့ပါအခုဒီနိုင်ငံတကာအဖွဲ့အစည်းတွေရဲ့အနေနဲ့ရတယ်အခုဟိုကာတာစင်တာရှိမယ် IRI ရှိမယ
်
IFS ရှိမယ်ပေါ့နော်တို့တွေရတယ်ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဒီနိုင်ငံရေးပါတီတွေကိုအသိပညာပေးတဲ့ဟာတွေဟိုထောက်ပံ့နေပေးနေပါတယ်အဲ့ဒီအထက်မှာရောဒီ NDF ပါတီအနေနဲ့ပေါ့နော်ဝင်ရောက်ပြီးတော့ပူးပေါင်းပါဝင်တာရှိမှာပေါ့နော
်ဟုတ်ပါတယ်ကျွန်တော်တို့ဖိတ်လို့ရှိရင်ကျွန်တော်တို့ဟိုဖြစ်မနေသွားပါတယ်IRI ဆိုရင်ကျွန်တော်များကျွန်တော်တို့ ਨੇ ဟိုတင်တန်းနေရှိပါတယ်နော်ကာတာစင်တာနဲ့ကတော့လောလောဆယ်မဖြစ်မိသေးဘူးတခြားကျွန်တော်တို့ဒီဥရောပအဖွဲ့အစည်းတွေနဲ့တော့ကျွန်တော်တို့တိုင်ရုံးနေတယ်ဟောပတ်သက်တာကြီးအဲ NLD NDF ကတော့ကျွန်တော်တို့ဟို picture ခံရတဲ့အချိန်မှာပါပါတယ်ကျွန်တော်ဖိတ်ရင်လည်းသွားပါတယ်ကျွန်တော
်ဟုတ်ကဲ့ပါဒီရွေးကောက်ပွဲကော်မရှင်ပေါ့နော်ရွေးကောက်ပွဲကော်မရှင်ကကိုလောလောဆယ်မဲစင်းရင်းနေရာလေးတော်တော်လေးကိုဟိုဝေဖန်တာနေထွက်နေပါတယ
်
ပြီးတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခုလုပ်ရည်ကိုင်ရေးပေါ့နော်စွမ်းဆောင်ရည်အပေါ်မှာရောဒီ NDF ပါတီအနေနဲ့စိတ်ချယုံကြည်မှုရှိပါလားရှင
်စိတ်ချယုံကြည်ခြင်းမယုံကြည်ခြင်းဆိုတာကတော့ကျွန်တော်တို့ရွေးကောက်ပွဲကာလပြီးတော့လည်းအဆုံးဖြတ်ကိုပြေးလို့ရမှာပါအခုအချိန်ခါမှာတော့ဟိုတရားခံလုံးကျင်းနေနိုင်တဲ့အနေအထားမှာတော့ရှိမနေဘူးလေ။မျိုးချင်းတွေကိုကျွန်တော်တို့ကကိုအားကိုကိုသွားကြည့်နေရတယ်။မှန်ချင်းမမှန်ချင်းဘူး။သူတို့လည်းဒီကွန်ရှင်ဘက်ကတော့ပုံစံသုံးပုံစံလေးနဲ့ဖြောထားနိုင်နေဆိုရဲလမ်းတော့ဖွင့်ထားတာပေါ့။သူတို့လည်းပြည်သူဟာအဲ့လောက်ကြီးကျွန်တော်တို့ဟိုပါဝင်ပတ်သက်နိုင်ကြီးနေပါ
ဝင်တော့ဝင်ဖို့ပေးသူတို့ဖြစ်နေတာ
ပါ။အဲ့တော့ဒီကကော်မရှင်ကမတိုင်ခင်တည်းကကျွန်တော်တို့ဒီတနည်းတော့ကစပြီးတော့ရက်ွက်မှရှိနေတဲ့ဆေးမှုရာရဲမှုတွေကိုထပ်ပံတလဲလဲဟိုတက်ဆိုင်ရာဌာနတွေနဲ့ပေါင်းပြီးလုပ်မယ်ဆိုရင်ဒီလောက်ထိအမှားများဖို့အကြောင်းမရှိပါဘူးအစိုးဆုံးကတော့နောက်ဆင်ကရွေးကောက်ပွဲဟာတရားမျှတလုပ်ရမယ်ပြောပြင်ပြောတော်လဲပဲပြည်သူတွေရဲ့ကျွန်တော်တို့အခွင့်အရေးပေါ့မဲပေးနိုင်ခွင့်ကိုပြည့်ဝမရမှာတော့ဖြစ်ကျွန်တော်စိုးရိမ်နေခင်ဖြစ်ပါတယ်
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဆရာ
NDF Party ဥက္ကဋ္ဌဦးခမောင်ဆွေကိုဒေါက်တင်ဆိုဝင်းတွေ့ဆုံမေးမြန်းထားတာပါရှင်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်နိုင်ငံရေးပါတီများမိတ်ဆက်အစည်းအဝေးမှာတော့မွန်အမျိုးသားပါတီနဲ့ဝအမျိုးသားစီလုံးညီညွတ်ရေးပါတီတို့ရဲ့မူဝါဒတွေအကြောင်းနှားဆင်ကြရမှာဖြစ်ပါတယ်ရှင်
။ဝဒေတာတွဲမှနေတိုင်းနဲ့ဒိုင်းသားတွေရဲ့လူမှုရေးစီးပွားရေးတွေကိုတိုးတက်အောင်လှုပ်ဆောင်ဖို့ဝအမျိုးသားစီလုံးညီညွတ်ရေးပါတီက2015ရွေးကောက်ပွဲကိုဝင်ရောက်ရှင်းပြိုင်သွားမှာဖြစ်ပါတယ်။ပါတီအနေနဲ့လာမယ့်ရွေးကောက်ပွဲမှာရှမ်းပြည်နယ်မြောက်ပိုင်းဒေသတွေဖြစ်တဲ့ဟိုပန်တန်ရန်မက်မန်ကျိုင်းတုံမိုင်းဆက်အစရှိတဲ့မြို့နယ်တွေကနေကိုယ်စားလှယ်လောက်16ဦးနဲ့ဝင်ရောက်ရှင်းပြိုင်သွားမှာပါမြို့သမီးလွတ်တော်ကိုယ်စားလှယ်လောက်2ဦးပါဝင်ဖြစ်ပြီးပါတီမူဝါဒနဲ့ပတ်သက်လို့ဥက္ကဋ္ဌဦးညီပလုတ်ကအခုလိုပြောပါတယ
်ကျွန်တော်ပါတီမူဝါဒရတာခုနလိုဒီကျွန်တော်ဝဟိုဒေသကိုဝပြည်နယ်အခြေခံပြီးတော့ဖွဲ့စည်းထားတဲ့ပါတီဖြစ်တဲ့အတွက်ဒီဝနယ်ဒေသမှာကနလိုဟိုတိုင်းရင်းသားလူမျိုးများရဲ့ဟိုနိုင်ငံရေးစီးပွားရေးဟိုနော်ပညာရေးအကြံရဲ့ဖွံ့ဖြိုးတိုးတက်ဖို့ကျွန်တော်တို့အဓိကဥတည်ပြီးတော့ကျွန်တော်တည်ထောင်ထားတဲ့ပါတီဖြစ်ပါတယ်ကျွန်တော်ပါတီဟိုမျိုးသားစီလုံးပါတီရဲ့စီးပွားရေးမူဝါဒတော့ကနလိုဈေးကွက်စီးပွားရေးစနစ်ပေါ့လေနော်ကျွန်တော်ကအဲ့ဒါကိုဟိုလုပ်ဆောင်ပေါ်ဆောင်သွားမယ်ဟိုကနလိုအဓိကကျွန်တော်အခုဟိုဝတ်ဒေသမှာကနလိုစိုက်ပျိုးရေးကဥမာဆန်စပါတိနံဆက်ပြုတ်ပြုတ်အခက်ခဲရှိတယ်ပေါ့နော်အဲ့တော့အဲ့ဒီဒေတာနဲ့ကိုက်ညီတဲ့ခုနနှစ်ရှိနှစ်တူဟိုတိနံတွေကိုကျွန်တော်ဆက်ပြုတ်ပြီးတော့အဲ့ဒီဈေးကွက်ရရှိအောင်ကျွန်တော်တို့အဲ့လိုမျိုးပေါ့ဆက်သွဲပြီးတော့ဟိုဈေးကွက်ဟိုရရှိအောင်ကျွန်တော်ကူညီဆောင်ရွက်ပေးဖို့ကျွန်တော်တို့အဲ့လိုမျိုးပေါ်ဆောင်ထားတာရှိပါတယ်ပါတီ
ကဟောအမျိုးသားစီလုံးညီညီရေးပါတီအနေနဲ့ဝဒေတာတင်းမှာရှိတဲ့ဆက်ပြုတ်ရေးလုပ်ငန်းတွေကိုတိုးတက်ဖို့အဓိကလှုပ်ဆောင်သွားဖို့ရှိပြီးတိုင်းရင်းသားဒေသတွေမှာအများဆုံးဆုံးရှုံးကြုံတွေ့နေရတဲ့အမျိုးသမီးနဲ့ကလေးသင်ငယ်တွေရဲ့အခွင့်အရေးတွေကိုလည်းအပြည့်အဝရရှိအောင်လှုပ်ဆောင်သွားဖို့ရှိတယ်လို့ဦးညီပလုတ်ကပြောပါတယ်
။အဲ့ဒီအမျိုးသမီးတွေရဲ့အခန်းကဏ္ဍတွေနဲ့ကျွန်တော်တို့ကတနင်္လာလောက်ကျော်မြှင့်တင်ရှင်းတယ်။တနင်္လာလဲသူတို့ဆီယုံတယ်။ဆီယုံနိုင်တဲ့လောက်လဲခုနလိုတဖြည်းဖြည်းတော့ဟိုအမျိုးသမီးကဏ္ဍကတော့ဟိုဟိုစတုတ်တက်လာမှာပါ။ဒီကလေးလူငယ်များအတွက်လည်းကျွန်တော်အတတ်နိုင်ဆုံးကအထူးတစ်ဖြစ်ကျွန်တော်ဒေသမှာကျောင်းမနေရတဲ့ကလေးတွေဟိုများတာပေါ့နော်ဒီလိုကလေးတွေပညာသင်ကြားနိုင်မှာသူတို့ရတင်ရတဲ့အခွင့်အရေးတွေဟိုသူတို့ဘဝလုံခြုံဖို့အတွက်လည်းကျွန်တော်အတတ်နိုင်ဆုံးကျွန်တော်လည်းစူးစမ်းပြီးတော့ဆောင်ရွက်သွားဖို့ကျွန်တော်ရည်ရွယ်ထားပါရှိပါတယ်ကျွန်တော်ပါတီအထက်ကကျွန်တော်ကတိစကားတွေကိုကျွန်တော်အထူးတစ်ဖြစ်ကျွန်တော်တက်ဆိုင်ရာဝင်ပြန်တဲ့မြို့နယ်တွေမှာကျွန်တော်လေတာယာစီပင်တာယာဝတ်ပြောဖို့ကျွန်တော်အသက်ရှင်ဆုံးကျွန်တော်တို့ကပါဝင်စူးစမ်းဆောင်ရွက်မယ်ဆိုတဲ့ဂရုစကားတွေတော့ကျွန်တော်ပေးထားတာရှိပါတယ
်။ဝအမျိုးသားစီလုံးညီညွတ်ရေးပါတီကို1989ခုနှစ်မှာတည်ထောင်ခဲ့တာဖြစ်ပြီး2010မှာပြန်လည်မှတ်ပုံတင်ခဲ့တာဖြစ်ပါတယ်။ပါတီဝင်အားကတော့9000ကျော်ရှိနေပါတယ်။ဒီမိုကရေစီစံနှုန်းနဲ့ညီလူ့အခွင့်အရေးတွေရရှိဖို့နဲ့တိုင်းရင်းသားလူမျိုးစုတွေကိုယ်ပိုင်ပြန်လည်ခွင့်တွေရရှိဖို့မွန်မျိုးသားပါတီကလာမယ့်2015ရွေးကောက်ပွဲကိုဝင်ရောက်ရှင်းပြိုင်သွားမှာပါ။မွန်မျိုးသားပါတီအနေနဲ့မွန်ပြည်နယ်အတွင်းမှာရှိတဲ့မြို့နယ်15မြို့နယ်အတွင်းကနေပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းနယ်ပြည်နယ်လွှတ်တော်နေရာတွေအတွက်ကိုယ်စားလှယ်လောင်း53ဦးနဲ့ဝင်ရောက်ရှင်းပြိုင်သွားမှာဖြစ်ပါတယ်။မြို့သမီးလွှတ်တော်ကိုယ်စားလှယ်လောင်း10ဦးပါဝင်ပြီးပါတီရဲ့မူဝါဒနဲ့ပတ်သက်လို့တွဲဖက်တင်ပြမှုနိုင်ဆုံးမြင့်ကအခုလိုပြောပါတယ်
။အဓိကကတော့ကျွန်တော်တို့ဒီမှာပေါ့ကျွန်တော်နိုင်ငံမှာဒီမိုကရေစီခွင့်ရရရှိဖို့ဘောနော်တန်းတူညီမျှတဲ့အဲ့လိုဒီမှာလူခွင့်ရရရှိဖို့ပေါ့ဒါတွေကအခြေခံပေါ့ဗျာ။အဲ့ဒီတော့ကျွန်တော်တို့တိုင်းသားတွေနေနဲ့ဟိုတင်ကိုပိုင်ဟိုတင်ကိုပိုင်ပြထန်းခွေနဲ့ဟိုတင်ဘူးတန်းတူညီရေကိုပိုင်ပြထန်းခွေကိုရရှိဖို့အဲ့ဒါပြီးတော့အခြေခံတဲ့ဟာကကျွန်တော်တို့အမှန်ကန်တဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်တော်စုတစ်ခုတည်ထောင်ဖို့ပေါ့နော်ဒီဒီမှာကျွန်တော်တို့အမျိုးသားတိုင်းသားတွေကတကယ်တမ်းလို့တဲ့အခွင့်အရေးရရှိဖို့ပေါ့နောက်ပြီးတော့ပြည်ရင်းညီညာရေကိုကောင်းတဲ့ဖို့ပေါ်ပေါ်နော်ပြည်သူညီညာရေးကိုတင်နိုင်ငံတော်ဆွေးရအနေနဲ့တန်းလို့ရေးပေါ်ချေခံပြီးတော့ဒါဟိုပြစ်ခတ်ရစစ်ကြီးဇာဝရညီညာရေးကိုခေါ်နိုင်ဖို့ပေါ့တော့ကျွန်တော်နိုင်ငံမှာနောက်ထပ်ဆရာနာရှင်စနစ်ဘယ်လိုမှမပေါ်ပေါက်နိုင်အောင်ကျွန်တော်တို့အဓိကထားတော့ဗျာနောက်တော့ဒီစီဝရေးစတမရေးပညာရေးတိုးတက်အောင်ဒါတော့အကောင်းဆုံးဖြစ်အောင်ဒါကျွန်တော်တို့ပြည်သူတွေမွန်ဘုတ်ဝန်တို့တက်တာပေါ့ဒါနိုင်ငံတော်ကျွန်တော်တို့ပါတီကျွန်တော်ဖြစ်ပေါ်လာမယ်ဆိုတာတောင်းဝန်ယူရမယ်အဲ့ဒီအချက်တို့ဦးစားပေးတာပေါ့ဗ
ျမွန်မျိုးသားပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေလွှတ်တော်တွေရောက်ခဲ့မယ်ဆိုရင်တော့အာဏာရှင်စနစ်ချဆုံးမှုနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာဖို့လှုပ်ဆောင်သွားဖို့ရှိတယ်လို့နိုင်ဆုံးမြင့်ကပြောပါတယ်ဒါပြင်ပါတီရဲ့ကိုယ်စားလှယ်လောင်းနေမဲဆွယ်စီရင်စင်းတဲ့အချိန်တွေမှာလည်း
ဒီသူတွေကိုမဖြစ်နိုင်တဲ့ခရီးတွေမပေးဘူးပြောဆိုထားတယ်လို့နိုင်ဆုံးမြင့်ကပြောပါတယ်။ဒါမှကျွန်တော်တို့ပြောချင်တယ်ကျွန်တော်တို့ပါတီကကျွန်တော်တို့ပြင်းတယ်နောက်ကိုဒေသကုလူမျိုးအဓိကဆောင်ပေးပြီးတော့လုပ်တဲ့ပါဖြစ်တယ်ဒီဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့လွှတ်တော်တဲ့အောင်ဒီ 2030ကအောင်အောင်နိုင်မှုနဲ့တူလွှတ်တဲ့ရအောင်လေကုပါတီကုတေသာရှိတဲ့ကုလူမျိုးတွေပေါ့နော်ကိုရှိတဲ့တိုင်းသားတိုင်းအားလုံးပေါ့ဒါကိုတိကဆောင်ပေးပြီးတော့လုပ်မှာပထမဆုံးကတော့ကျွန်တော်တို့မွန်နေမွန်ပြည်နယ်သူပြည်နယ်သားအများစုကတစ်ဖက်တစ်လမ်းပြောင်းလဲနိုင်အောင်ပေါ့ကုပြည်နယ်မှာစမှုဒေသတွေဖြစ်လာဖို့ဒါတွေကျွန်တော်တို့အရင်ဆုံးကြိုးစားပေးရမယ်အပိုင်းပေါ့ဗျာပထမကစားပေးရမယ်လုပ်ရလို့ပြ
kuning mampir leh mampu dengar apa. Parti ini yang agak orang ada orang jauh sini balik, jenat dia apa. Ni muka dari agensi kan ni fee ego people leh apa.
Nangai parti mesra kanago nasin gaya apa. Aku cuma ru utan lu ni radio season PPJ Asia sesi pengani daya tulen bima fee ego nizen TV season gula cishu naja balik. Fee ego internet samya naga ni bima web jambi sari people lu le. Toda senui nasin lu le titi senui down lu le so yang fee ego email saga pamis@feoenews.com cipale. Sarai kanis satu lu yang fee ego American tamya mawai season yanggung sarai ji sarai tita mac shengangaku sari ta. စက်သွဲနိုင်ပါတယ်တယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွဲလို့ရတော့နှစ်တုံညာနှစ်သုံးရှစ်နှစ်9992ကိုခေါ်ဆိုနိုင်ကြပါတယ်ရှင်ကြာသာပြည်နဲ့ညနေဘက်
အခုညနေခင်းအစီအစဉ်ဆုံးသတ်ခင်မှာတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်တင်ကြေညာပေးပါအောင်မရှင်။ဆီးရီးယားရေးနိုင်ငံကဆွေးနွေးပွဲတွေကိုဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာဒီကနေ့စတင်ပေါ့ဖို့အစီအစဉ်ထားပါတယ်။ဆီးရီးယားမှာ၄နှစ်ခွဲကြာဆက်မပြတ်ဖြစ်နေတဲ့ထိတ်လန့်တုံ့လုပ်ဖွဲ့အခြေအနေဆုံးသတ်စီဖို့ဒါဟာနှစ်ပေါင်းများစွာအတွင်းအလားအလာအကောင်းဆုံးအခွင့်အလမ်းဖြ ထိုးတိုက်ခတ်သူပါလက်စတိုင်းတူတနက်နေ့ပြစ်ခတ်ခံရပြီးဒဏ်ရာပြင်းထန်ရသွားတယ်လို့အစ္စရေးလုံခြုံရေးတပ်ဖွဲ့ကပြောပါတယ်။ကပ်ဘီးစိုးတို့ကြောက်ရွံ့သူတို့ဖြစ်လာနေပြီလို့ကုလသမဂ္ဂကသတိပေးနေတဲ့အစ္စရေးနဲ့ပါလက်စတိုင်းကြားအကြမ်းဖက်မှုတွေထဲမှာဒါဟာအခုနောက်ဆုံးဖြစ်လာတဲ့ဖြစ်ရပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွေကအစ္စလာမ်စစ်သွေးကြော IS အစွန်းရောက်တွေကိုအရှိန်မြှင့်ပြီးထိုးစစ်ဆင်နေတာနဲ့မျှရေရှည်လုနိုင်မဲ့မြေပြင်စစ်ဆင်ရေးတွေကိုပမာဏကြီးကြီးမားမားလုပ်သွားဖို့ရည်ရွယ်ချက်မရှိဘူးလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။မဟာဗျူဟာအပြောင်းလဲထဲမှာဒီကြောင်တိုက်ခိုက်မှုတွေပိုလို့တာနဲ့မြေပြင်စစ်ဆင်ရေးတွေပါပါလာနိုင်ခြင်းရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကပြောပါတယ်။ဂျပန်နိုင်ငံတောင်ပိုင်းဥကီနာဝါကျွန်းကအမေရိကန်စစ်အခြေစိုက်စခန်းအသစ်တစ်ခုမှာစောက်လို့ရေးလုပ်ငန်းတွေပြန်ဆနေပါပြီ။အမေရိကန်စစ်စခန်းကိုအငင်းပွားပွဲရွှေ့ပြောင်းမဲ့ကိစ္စတားဆီးဖို့ကျွန်းအုပ်ချုပ်ရေးမှူးကစူးစမ်းတဲ့ပေါ်ဂျပန်အစိုးရကအနိုင်ရလိုက်တဲ့သဘောပါပဲ။မြေကြီးအသေးပြောင်းလုပ်မဲ့ပစ္စည်းတွေနဲ့အတူဟဲနိုကုပင်လယ်ခွေးမှာစောက်လို့ရေးပင်လယ်ခွေးကစောက်လို့ရေးလုပ်ငန်းခွင်ကိုအလို့သမားတွေရောက်လာတာနဲ့အမျှဒေါသထွက်နေတဲ့ဆန္ဒပြသူတွေကလည်းအပြင်ဘက်မှာစုဝေးနေကြပါတယ်။ဆန္ဒပြသူအများပြားကလမ်းပေါ်မှာထိုင်ပြီးဝင်ပေါက်ကိုပိတ်ဆို့ထားကြပါတယ်။ကျင်းပဖို့ရပိုင်းမဲ့လူတော်တဲ့ယူကော့ပွန်နဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေတွေရှိနေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကပြောလိုက်ပါတယ်။လူညိုရေးအခြေအနေကြောင့်ယာနဲ့ချီတဲ့မြို့နယ်တွေနဲ့ကျေးရွာအုပ်စုတွေမှာယူကော့ပွဲတွေမကျင်းပဖို့ကော်မရှင်ကစုံဖြတ်ခဲ့တဲ့ပေါ်စိုးရိမ်နေကြောင်းမင်းဆိုင်ဟီလီကပြောပါတယ်။ဘူရူနီကနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့ကျူရင်းကြီးလည်းကတက်တရကော်မတီမှာမြန်မာနိုင်ငံလူ့ခွင့်ရေးကြီးနေစရာအစင်ကစားကိုတင်သွင်းချိန်တွင်မင်းဆိုင်လီကအဲ့လိုပြောသွားတာပါခင်ဗျာ
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့စီစဉ်ထုတ်လုပ်ရမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့စစ်ထရစ်ပရင်ကလင်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။အခုညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွာမျိုးပါ။
This program has come to you from the Voice of America, Washington.